Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်မိဂန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ19ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မအေးသနာကျော်ပါ။အမေရိကန်ပြည်အောင်စုမှာအစိုးရရန်နေရာတစ်စိတ်တစ်ပိုင်းရန်နာထားရတဲ့ကိစ္စနဲ့နေဆက်လုံခြုံရေးကိစ္စတို့နဲ့ပတ်သက်လို့ဒီကနေ့စနေနေ့မှာအရေးကြီးတဲ့ကြေညာချက်ထုတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။မက္ကဆီကိုနိုင်ငံမှာတော့ဒဏ်ငွေပိုက်လိုင်းပောက်ကွဲမှုကြောင့်သေဆုံးသူ66ဦးရှိသွားပြီဖြစ်ပြီးတော့အများအပြားလည်းဒဏ်ရာပြင်းထန်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်မဆုမြွန်မွန်ရယ်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းအတွက်သောတာရှင်နေနားဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့မြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အထူးကိုယ်စားလှယ်ရဟီလီဟာထိုင်းနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဒီကနေ့ခီးဆက်ပါတယ်။သူဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းနေစီကိုရောက်လာတဲ့ဆိုရင်တော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဘာတွေကိုတင်ပြဖို့စီစဉ်နေပါသလဲ
။ရဟီလီကကျွန်တော်ကရခိုင်ပြည်နယ်မှာခြုံခဲ့တဲ့စက်နာရဲ့အဲသူ့နဲ့တက်တက်ပြီးတော့ကျွန်တော်တို့သူ့ကိုတင်ပြဖို့ရှိပါတယ
်။လူ့ခွင့်ချိုးဖောက်ခံနေရမှုတွေနဲ့ပတ်သက်ပြီးတော့သူ့ကိုတင်ပြပေးဖို့စီစဉ်နေကြတဲ့အကြောင်းဒုက္ခသည်တူပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်အမေရိကန်ဆိုရလုပ်ငန်းတချို့ရက်ဆိုင်ထားရခြင်းမှာပဲနေဆက်လုံခြုံရေးနဲ့ပတ်သက်တဲ့အရေးကြီးကြေညာချက်တရဒီကနေ့ထုတ်ပြန်မယ်လို့အမေရိကန်သမ္မတကကြေညာထားတဲ့သတင်းနောက်ရခိုင်ပြည်နယ်ဂွားမြို့နယ်ကကျိုးရေရှည်တည်တက်လှပဖို့အရေးတင်ဆက်ထားတဲ့မြန်မာတခွင်အစီအစဉ်နဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမအေးစန္ဒာကျော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ပြည်အောင်စုမှာအစိုးရရန်နေရာတစ်စိတ်တစ်ပိုင်းရပ်ထားရတဲ့ကိစ္စနဲ့နေဆက်လုံခြုံရေးကိစ္စတွေနဲ့ပတ်သက်လို့ဒီကနေ့စနေနေ့မှာအရေးကြီးတဲ့ကြေညာချက်ထုတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ဒေတာဆန်တော်ချိန်ညနေ3:00မှာအင်ဂျီရောကနေပြီးတော့သမ္မတထရမ့်မိန်ကွန်းပြောမှာဖြစ်ပြီးတော့သူ့အဆိုတောင်ပိုင်းနယ်စပ်ကလူသားချင်းစာနာမှုနဲ့ဆက်နွယ်တဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့ပြောကြားမယ်။တောင်ပိုင်းနယ်စပ်ကိုလုံခြုံအောင်မထားနိုင်ဘူးဆိုရင်ဒိုရီဟာတိတ်ကိုညံနေတဲ့တနာစရာတရဝါတွေပဲလို့သမ္မတကပြောသွားပါရယ်။အရီဇိုနာပြည်နယ်တဲကနာရမှာတဖက်နိုင်ငံကတရားမဝင်လာရောက်သူ386ဦးလမ်းလျှောက်အမေရိကန်နယ်စပ်ကိုရောက်လာပြီးတော့အဲ့ဒီမှာနယ်စပ်ဝင်ခွင့်ရဖို့တန်းစီနေကြတဲ့ဗီဒီယိုနှစ်ခုကိုတွေ့တဲ့လူမှုကွန်ရက်ဆာမျက်နှာမှာတင်လိုက်ပါတယ်။သူတို့တွေအားလုံးနှီးပါးကမိသားစုလိုက်လာကြတဲ့လူကြီးမပါတဲ့အသက်မပြည့်တဲ့ကလေးတွေဖြစ်တယ်လို့ရေးထားပါတယ်။ဒီမိုကရက်နဲ့ရီပါဘလစ်ကန်ပါတီတို့ကြားမှာဒီနယ်စပ်တိုင်းကာကွယ်ကိစ္စသဘောတူညီချက်မရလို့အမေရိကန်အစိုးရလုပ်ငန်းတချို့ရန်နာထားရတာစနေနေ့29ရက်နေ့မှာစနေနေ့မှာတော့29ရက်ပြည့်သွားပြီဖြစ်ပါတယ်။သမ္မတကဒတိုင်းဆောင်ရေးဒေါ်လာတန်း9,900တောင်းထားပြီးတော့ဒီမိုကရက်တို့ကတော့နေဆက်လုံခြုံရေးအတွက်ဒေါ်လာတန်း1,000ပေးမယ်လို့ပြောထားတာပါရှင
်။အမေရိကန်သမ္မတဒေါ်ထရမ့်ကသူ့ရဲ့ရှေ့နေကိုလွှတ်တော်မှလိမ့်လေထွက်ဆိုဖို့ညွှန်ကြားခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့ဒီသတင်းရဲ့ထိကြမှန်ကန်မှုပေါ်မှာအထူးဆုံးသောစစ်ဆေးမှုရောဘတ်မော်လဲယုံကညင်းဆိုလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာထရမ့်တာဝါဆောက်ဦးဆောက်လုပ်ဖို့ကြိုးပမ်းခဲ့တာကိုလွှတ်တော်မှာလိမ့်လေထွက်ဆိုဖို့သမ္မတဒေါ်ထရမ့်ကသူ့ရဲ့ရှေ့နေကိုညွှန်ကြားခဲ့ကြောင်းအမည်မပေါ်လိုတဲ့တရားရေးအရာရှိအုပ်ကိုကိုးကားပြီးတော့ BuzzFeed သတင်းကဖော်ပြခဲ့ပါတယ်။ Michael Cohen လွှတ်တော်ကြားနာပွဲမှာထွက်ဆိုချက်တွေနဲ့ပတ်သက်လို့အထူးဆုံးသောစစ်ဆေးရေးမှုရုံးကိုပေးပို့လိုက်တဲ့ BuzzFeed ရဲ့တဲ့မှာအတိအကျဖော်ပြထားတဲ့အချက်လက်တွေနောက်ဆာယော့ဆာလန်ဒီရဲ့ပုံမှန်သဏ္ဍာန်နဲ့အထူးဆောင်ရေးမှုရုံးကလက်ခံရရှိတဲ့ထွက်ဆိုချက်တွေဟာအတိအကျမမှန်ဘူးဆိုပြီးတော့ဒီအထူးဆောင်စစ်ဆေးရေးမှုရဲ့ပြောခွင့်ရပီတာကားကမနေ့ကပြောဆိုလိုက်ပါတယ်သမရရဲ့ရှင်းနေဟောင်းမိုက်ကယ်ကိုဟန်လွတ်တော်မှာထွက်ဆိုတာနဲ့ပတ်သက်ပြီးဘတ်ဆီရဲ့သတင်းဖော်ပြချက်ဟာတိကျမှန်ကန်ခြင်းမရှိဘူးဆိုပြီးတော့လည်းမရှိဘူးဆိုပြီးတော့တောက်ကြနေကပြောခဲ့တာပါဒီလိုသတင်းဖော်ပြချက်မှန်ကန်ခြင်းမရှိဘူးလို့အထူးဆောင်ကစစ်ဆေးမှုရုံးကပြောတာဟာတော့ကိုရှက်ရှက်ပါပါပြောဆိုလိုက်တာလည်းဖြစ်ပါတယ်အထူးဆောင်ကစစ်ဆေးမှုရုံးကပြောပြီးတိတ်မကြခင်မှာပဲ BuzzFeed သတင်းဌာနရဲ့ Editor ချုပ် Ben Smith ကလည်းသူတို့ရဲ့သတင်းနဲ့ပတ်သက်ပြီးတော့အခိုင်အမာရည်တည်ကြောင်းနဲ့အထူးဆောင်စစ်ဆေးမှုအနေနဲ့ဘယ်အချက်ကမှန်ကန်ခြင်းမရှိဘူးဆိုတာဘာကိုသဘောတူညီဘူးမတူဘူးဆိုတာကိုရှင်းရှင်းလင်းလင်းပြောကြားတဲ့နဲ့ဆိုပြီးတော့ထင်ရှားချက်ထုတ်ပြန်ခဲ့ပါတယ်အော်လော်တော်ဒီမိုကရက်ကော်မတီခေါင်းဆောင်ဦးကလည်းBuzzFeed ရဲ့သတင်းဖော်ပြချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတော့မယ်ဆိုပြီးတော့လည်းပြောကြားလိုက်ပါတယ်ခင်ဗျာ
။ Syria နိုင်ငံမှာ IS Islamic စစ်သေးကြောအဖွဲ့လုံးဝချုပ်ငိမ့်သွားတဲ့အချိန် American တပ်ဖွဲ့တွေလုံးဝအကုန်ပြန်ပြီးတော့မရုပ်သိမ်းဖို့မျှော်လင့်နေတယ်လို့ American အထက်လွှတ်တော်အမတ် Lindsey Graham ကပြောကြားသွားပါတယ်။ တူရကီနိုင်ငံမှာတူရကီသမ္မတနဲ့တွေ့ဆုံပြီးနောက်တည့်ရက်မှာပဲအန်ကာရာမြို့တော်မှာမစ္စတာဂရန်ပြောသွားတာဖြစ်ပါတယ်။ IS အဖွဲ့ကိုအမြင့်ပြည့်ချေမုံရမယ့်ပန်းတိုင်းကိုမရောက်သေးဘူးလို့သူကဆိုပါတယ်။ဘာအစီအစဉ်မှအစနစ်တကျမရှိဘဲနဲ့ American တပ်ဖွဲ့တွေစီးရီးယားကနေရုတ်သိမ်းတာဟာအကုန်ဒုက္ခတွေရောက်စေကုန်မှာဖြစ်ပြီးတော့အီရတ်နိုင်ငံထက်အဖြစ်ဆိုးသွားစေမယ်လို့လည်းသူကပြောပါတယ်။စီးရီးယားနဲ့ပတ်သက်လို့အမေရိကန်နဲ့တူရကီနှစ်နိုင်ငံကြားဖြစ်နေတဲ့တင်းမာမှုတွေဖြေလျှော့ဖို့ကြိုးစားမှုတစ်ရက်အနေနဲ့တူရကီသမ္မတ Recep Tayyip Erdogan နဲ့အမေရိကန်လွတ်အထက်လွှတ်တော်အမတ် Lindsey Graham တို့အန်ကာရာမြို့တော်မှာတောက်ချာနေကတွေ့ဆုံခဲ့တာပါ IS တွေကိုချေမှုန်းမှုမှာအမေရိကန်အတွက်အရေးကြီးတဲ့မဟာမိတ်ဖြစ်တဲ့ YPG Cut ပြည်သူစစ်တွေကိုဆစ်စင်ဖို့အတွက်စီးရီးယားနိုင်ငံအရှေ့မြောက်နယ်စပ်မှာတူရကီတပ်ဖွဲ့တွေအများကြီးဖြန့်ချထားပါတယ်စီးရီးယားနဲ့ပတ်သက်လို့အခုလိုမျိုးသဘောထားကွဲနေကြတာကြောင့်ဒီလအစောပိုင်းမှာအမေရိကန်မျိုးသားလုံခြုံရေး John Bolton တူရကီကိုသွားတော့တမနာအာဒိုဝန်ကမတွေ့ခဲ့ပါဘူးအခု Mr. Lindsey Graham ကိုတော့တမနာကတွေ့ဆုံတဲ့အပြင်တူရကီရဲ့ကာကွယ်ရေးဝန်ကြီးနိုင်ငံခြားရေးဝန်ကြီးနဲ့ထောက်လှမ်းရေးအကြီးအကဲတို့ကလည်းတွေ့ဆုံခဲ့ပါတယ် Mr. Graham ကတူရကီကစိုးရိမ်နေတဲ့အချက်တွေကိုပါထည့်စင်စားပြီးတော့တူရကီအစိုးရကိုချဉ်းကပ်ပုံရပါတယ်ရှင်
မက္ကဆီကိုနိုင်ငံအလယ်ပိုင်းမှာတောက်ကြနေတုန်းကယူစိတ်နေတဲ့ရေနံပိုက်လိုင်းပောက်ခွဲခဲ့တာကြောင့်ထိဆုံးသူအရေအတွက်ဟာ66ယောက်ရှိသွားခဲ့ပြီလို့ဟယ်ဒါဂိုဖီနယ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဒါ့အပြင်နောက်ထပ်86ယောက်လည်းဒဏ်ရာရခဲ့တယ်လို့မက္ကဆီကိုစီးတီးမြို့တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဟယ်ဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကပြောပါတယ်။အစောပိုင်းတုန်းကတော့ဒီပောက်ခွဲမှုကြောင့်20ထိဆုံးပြီးတော့60ကျော်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဖော်ပြထားတာပါ။ဟဒါဂိုပြည်နယ်ကရေနံပိုက်လိုင်းကနေရေနံတွေကိုတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုက်လိုင်းယူစိတ်နာနဲ့ပောက်ခွဲမှုတွေဖြစ်ပွားခဲ့တာဆိုပြီးတော့မက္ကဆီကိုအာဏာပိုင်တွေကပြောပါတယ်ပောက်ခွဲမှုဖြစ်ပွားခဲ့မှာရေနံစီတွေလေထဲကိုပန်းထွက်ပြီးတော့လူတွေကအဲ့ဒီရေနံစီတွေကိုရေပုံးတွေမိုက်ပုံးတွေနဲ့တခြားဒီပုံးတွေနဲ့လိုက်ပြီးတော့ခံခဲ့ကြတယ်ဆိုပြီးတော့ဗီဒီယိုမှာပြသနေပါတယ်ဟဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကတော့အိမ်မှာနေထိုင်နေကြတဲ့သူတွေအနေနဲ့ရေနံခိုးယူမှုမှာမပါဝင်ကြဖို့ထိုက်တွန်းလိုက်ပြီးတော့ဒီလိုခိုးယူတာတွေဟာတရားမဝင်တဲ့အဖြစ်ကိုယ့်ရဲ့အသက်ကိုရောမိသားစုအထက်ပါအနေရဖြစ်စေတယ်ဆိုပြီးတော့ပြောကြလိုက်ပါတယ်မက္ကဆီကိုသမ္မတ Andres Manuel Lopez Obrador ကတော့အစိုးရအနေနဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာကလူတွေကိုအကူအညီပေးဖို့လည်းပြောလိုက်ပါတယ်လောင်စာဆီခိုးယူမှုတွေကြောင့်မက္ကဆီကိုအစိုးရအနေနဲ့တစ်နှစ်ကိုအမေရိကန်ဒေါ်လာ3ဘီလီယံလောက်ဆုံးရှုံးနေရတယ်ဆိုပြီးတော့လည်းမက္ကဆီကိုအစိုးရကပြောကြားပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ19 kHz 15453ညလိုက်ဒိုမီတာ25 kHz 11803ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကနေဒေတာရင်သတင်းတွေအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ထိုင်းနိုင်ငံတောင်ပိုင်းကဖုန်ကြီးကြောင်တစ်ကြောင်ကိုတနက်သမားတွေဝင်ရောက်ပစ်ခတ်လို့ဖုန်ကြီးနှစ်ပါးပြန်လွန်သွားပြီးတော့နောက်ထပ်နှစ်ပါးတန်ရာရရှိသွားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောတော့ပါတယ်ပြန်လည်တော်မူသွားတဲ့ဘုံကြီးနှစ်ပါးမှာတပါးကကြောင်းနိုင်စီရတော့ဖြစ်ပါတယ်။ဒါဟာတိတ်ပြီးတော့တည်ငြိမ်မှုမရှိတဲ့ထိုင်းတောင်ပိုင်းနာရာတူဝက်ခရိုင်မှာ3နှစ်ကျော်ကာလအတွင်းမှာပထမဆုံးဖြစ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်။အဲ့ဒီမှာက2004ခုနှစ်ထဲကစလို့မွတ်စလင်ခွဲထွက်ရေးတပုံတွေနဲ့တိုက်ခိုက်မှုတွေကြောင့်လူပေါင်း 9,000 ကျော်အသက်ဆုံးရှုံးရပြီးဖြစ်ပါတယ်။အစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေလိုဝစ်စားထားတဲ့အနည်းဆုံးလူ6ဦးကရတန်နပတ်ဘုံကြီးကျောင်းကိုတောက်ကြနေကဝင်ပြီးတော့ပစ်ခတ်သွားတာဖြစ်ပါတယ်။မလင်းနယ်ဝအများစုနေထိုင်တဲ့အဲ့ဒီပြည်နယ်ကတိုက်ခိုက်မှုကိုဝင်းကြီးကျုံနဲ့ဘာသာရေးကောင်းဆောင်တွေကရှုံချသွားပြီးတော့ဒီမှုကိုအမြန်ဆုံးဖော်ထုတ်အရေးယူဖို့လဲညွှန်ကြားထားကြောင်းဝင်းကြီးကျုံယုံကအမိန့်ထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံလူနည်းစုမွတ်စလင်ကောင်းဆောင်တွေကလည်းဒီတိုက်ခိုက်မှုကိုရှုံချကြောင်းကြေညာချက်ထုတ်ပါတယ်။ထိုင်းရဲတပ်ဖွဲ့ကတော့တိုက်ခိုက်သူတွေလွတ်မြောက်နေစေဖြစ်ကြောင်းပြောပါတယ်။ BRN ဆိုတဲ့စစ်သွေးအကြွဆုံးအဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်လို့တချို့အကဲခတ်တွေကပြောနေကြပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံကဘာလီဘုံခွဲသူတွေနဲ့တခြားစစ်သွေးကြော်တွေယုံကြည်လေးစားတဲ့အစ္စလမ်ဘာသာရေးခေါင်းဆောင်အဘူဘကာဘာရှီယားကိုအင်ဒိုနီးရှားနိုင်ငံကပြန်လည်ပေးလိုက်ပါတယ်။သူ့ရဲ့အစွန်းရောက်အယူဆတွေကိုစွန့်လွတ်မယ်ဆိုတဲ့အချက်ကြောင့်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကသူ့ကိုထောင်ဒဏ်15နှစ်ချမှတ်ထားရကနေလျှော့ပေးပြီးတော့ပြန်လည်ပေးလိုက်တာဖြစ်တယ်လို့သူ့ရဲ့ရှင်းလင်းတွေကဒီနေ့မှအတည်ပြုပေးကြလိုက်ပါတယ်။သူ့ရဲ့အာဏာပိုင်တွေအနေနဲ့ဘာသာရေးခင်းလို့ရမယ်ဆိုတဲ့အယူဆအပေါ်မှာသူ့ဘက်ကလက်ခံဖို့ညှဉ်းဆဲနေတာကြောင့်သူ့ကိုအစောပိုင်းတုန်းကတော့ပြစ်ဒဏ်ကနေလွတ်ပေးလို့မရခဲ့ပါဘူး။အဘူဘကာဘာရှီယားကသူသားလျင်ဖျားသခင်နဲ့ပြန်လည်ဖြေဆ ဆိုနိုင်တဲ့သူတဦးတည်းဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံအနေနဲ့လည်းအစ္စလာမ်ရဲ့ဥပဒေနဲ့အုပ်ချုပ်တင်တယ်ဆိုပြီးတော့အခိုင်အမာပြောကြားခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနာတွေလှုပ်လာနေချိန်မှာပဲအခုလိုသူ့ကိုလွှတ်ပေးလိုက်တာဖြစ်ပါတယ်။သမ္မတဝီဒိုရိုနဲ့အပြန်ရွေးချယ်ခံမဲ့တိုက်ခိုက်ခေါင်းဆောင်တွေကမရှိဟာအစ္စလာမ်ဘာသာဝင်စစ်စစ်မဟုတ်ဘူးဆိုပြီးတော့တိတ်ခါချတိုက်ခိုက်ပြောဆိုနေကြတာဖြစ်ပါတယ်။အစ္စလာမ်နိုင်ငံရေးပါတီဥက္ကဋ္ဌနဲ့သမ္မတဝီဒိုရိုရဲ့ရွေးကောက်ပွဲအွန်လိုင်းရေးကြံပေးဖြစ်တဲ့ရှင်းနေယူစရိုမဟန္ဒရာကတော့သူ့အနေနဲ့ပါရှီးယားကိုထောင်နှံချမှတ်ထားတဲ့ပတ်သက်ပြီးတော့သမ္မတဝီဒိုရိုစီကိုတင်ပြခဲ့တယ်ဆိုပြီးတော့ဒီကနေ့ပြောကြားခဲ့ပါတယ်ခင်ဗျာ။
Pacific ရဝင်းနိုင်ငံတွေမှာရေးကွက်ဖွင့်အစပြုလှုပ်ဆောင်မှုတွေတိုးချဲ့သွားဖို့အဖွဲ့ဝင်ကိုယ်စားလှယ်တွေဂျပန်နိုင်ငံတိုကျိုမြို့မှာဒီကနေ့တွေ့ဆုံခဲ့ကြပြီးတော့လွတ်လပ်ပြီးပွင့်လင်းတဲ့ကုန်သွယ်ရေးအတွက်သူတို့အလေးထားလှုပ်ဆောင်ကြောင်းထပ်ပြီးအတည်ပြုသွားတဲ့ပါခဲ့ပါတယ်။အဖွဲ့ဝင်တွေကိုလည်းဖိတ်ခေါ်ပါကြောင်းပြောသွားပါတယ်။ American သမ္မတ Donald Trump သမ္မတရာဒူ2019ခုနှစ်မှာစယူပြီးမကြခင်မှာပယ်ချသွားတဲ့ဒီ Pacific ရဝင်းလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုကို Australia နိုင်ငံကဆက်ထမမြောက်နိုင်ငံအဖြစ်နဲ့ပါဝင်ပြီးနောက်2019ခုနှစ်ကောင်ပါပဲအဲ့ဒီသဘောတူညီမှုကိုစပြီးတော့အကောင့်ထဲပို့ခဲ့ကြတာဖြစ်ပါတယ်အဖွဲ့ဝင်စုစုပေါင်း7နိုင်ငံတည်းကအခုဆိုရင်9နိုင်ငံကဒီသဘောတူညီမှုကိုအကောင့်ထဲပို့နေပြီးတော့ဖြစ်ပြီးတော့နောက်နိုင်ငံတွေလည်းမကြခင်စပြီးတော့လှုပ်ဆောင်တော့မှာဖြစ်ပါတယ်ဒီနိုင်ငံတွေမှာစုစုပေါင်းလူဦးရေတန်900ရှိပြီးတော့စုစုပေါင်းထုတ်ကုန် GDP ကဒေါ်လာ 13.5 ထရီလီယံရှိပါတယ်ရှင်
အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League ဘောလုံးပွဲမှာတော့ Wolves အသင်းက Leicester City အသင်းကိုအကျိတ်နဲ့ကစားပြီးတော့4-3နဲ့နိုင်သွားပါတယ်ပထမပိုင်း6မိနစ်နဲ့12မိနစ်တည်းမှာ Wolves အသင်းက2ဂိုးအရင်သွင်းခဲ့ပြီးတော့အဲ့နောက်တော့ Leicester က2ဂိုးပြန်ချခဲ့ပါတယ်64မိနစ်မှာ Jordan ကတတိယဂိုး Wolves အတွက်တတိယဂိုးသွင်းပေးခဲ့ပြီးတော့3-2နဲ့ဦးဆောင်နေချိန်မှာ Leicester အသင်းက89မိနစ်မှာပြန်ပြီးတော့ခြေပါကိုသွင်းခဲ့ပါတယ်ဒါကြောင့်89မိနစ်ရောက်တဲ့အချိန်မှာတစ်ဖက်3ဂိုးစီတည်ရဖြစ်နေပြီးတော့နောက်ဆုံးအနိုင်ဂိုးကိုတော့မိနစ်90မှာဂျိုဒယ်ကသွင်းယူသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဲရေးတန်တာကျော်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါရစေ။မြန်မာပြည်ဝင်ခွင့်ပိတ်ပင်ခံထားရတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေရေးအထူးကိုယ်စားလှယ်ရဟီလီဟာထိုင်းနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခရီးဆက်ပါပြီ။သူသွားရောက်ဖို့ရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတော့ကုလအထူးကိုယ်စားလှယ်ရောက်လာတဲ့ဆိုရင်ရခိုင်မှာသူတို့ဆိုးဆိုးဝါးဝါကြုံတွေ့ရင်ဆိုင်ခဲ့ရတဲ့လူခွေချိုးဖောက်မှုတွေကိုမျက်မြင်သက်သေမှတ်တမ်းအထောက်အထားတွေနဲ့တကွတင်ပြနိုင်ရင်ပြင်ဆင်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအထူးကိုယ်စားလှယ်မစ်ယဟီလီရဲ့ထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ17ရက်ကြာခီးစဉ်ကတော့ကုလသမဂ္ဂလူခွေမဟာမင်းကြီးယုံရဲ့ထုတ်ပြန်ချက်အရာထိုင်းနိုင်ငံခီးစဉ်ဟာအဆုံးသတ်သွားပြီးဒီကနေ့ဇန်နဝါရီလ19မှာတော့ဘင်္ဂလားဒေ့ရှ်ခီးစဉ်စတင်ပြီဖြစ်ပါတယ်ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာကိုဆက်ရောက်မှာဖြစ်တယ်လို့အဲ့ဒီကနေတဆင့်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့စ်ဘဇားကဒုက္ခသည်စခန်းလေးစီကိုတွားရောက်ဖို့လည်းရှိပါတယ်မြန်မာနိုင်ငံတွင်းအထူးသဖြင့်ရခိုင်ပြည်နယ်တွင်းကစစ်တပ်နဲ့နယ်မြေလုံခြုံရေးတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအကြားသူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလအထူးကိုယ်စားလှယ်ရဟီလီရိုဟင်ဂျာဒုက္ခသည်စခန်းလေးစီကိုလာရောက်ချိန်မှာပြတ်သားဖို့မျက်မြင်သက်သေမှတ်တမ်းအထောက်အထားတွေနောက်လူခွင့်ချိုးဖောက်ခံရမှုတွေကိုတင်ပြနိုင်ဖို့ပြင်ဆင်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ကိုရိုင်းတွဲဆုံမှုစီစဉ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥယီစလန်ကတော့ရဟီလီခီးစဉ်နဲ့ပတ်သက်ပြီးတော့သူတို့ကိုဒုက္ခသည်စခန်းတာဝန်ရှိသူတွေကပြောပြထားတာနဲ့ရဟီလီလာရင်သူတို့တင်ပြဖို့ပြင်ဆင်နေတာတွေကိုအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ပါသူကလာမယ်ဆိုပြီးတော့ကျွန်တော်ဒုက္ခသည်စခန်းရဲ့တာဝန်သားရရှိတော့သူကပြည်ပြီးတော့ပြတ်သွားတာရှိတယ်ရဟီလီလာရင်ကျွန်တော်ကရခိုင်ပြည်နယ်မှာခြုံခဲ့တဲ့ကြက်ပနာရဲ့သူ့နဲ့တက်တက်ပြီးတော့ကျွန်တော်တို့သူ့ကိုတည်ပြဖို့ရှိပါတယ်ကျွန်တော်ကလောခရဲ့စုပေါ်ခါကိုပြောရအောင်နောက်သူ့ကျင်းလာတက်ချက်ခံရတဲ့လူတွေရဲ့အကြလာကိုကျွန်တော်တို့သူ့ကိုတည်ပြဖို့ရှိပါတယ်သူ့လာမယ်ဆိုရင်ကျွန်တော်ကလူစုပေါ်ခံရတဲ့အမျိုးသမီးတွေအမျိုးသားတွေမှာဒုက္ခတွေဆက်ကမှရှိတဲ့လူတွေအဲ့ဆက်စုံဖို့ကျွန်တော်ကစီစဉ်ကြပါတယ်ခင်ဗျာကျွန်တော်ရဲ့အရေးကြီးတာကိုကြည့်အောင်ကျွန်တော်ဆောင်ရွက်ပေးဖို့အတွက်ကျွန်တော်ကတိတ်ဆိတ်ကြည့်ကြဖို့ရှိပါတယ်
ကုလားဒုကိုစလဲရဟီလီနဲ့တွေ့ဆုံခဲ့ရင်တော့သူတို့ရဲ့နေရရင်းကိုအမြန်ဆုံးပြန်လို့ကြောင်းနောက်ရခိုင်ပြည်နယ်တွင်းမှာတိန့်ဆောင်ထွက်ပြေးကြခြင်းခြံရင်ထားခဲ့ရတဲ့ဥစ္စာပစ္စည်းတွေသူတို့ဆုံးရှုံးနေတာခဲ့ရတာတွေအတွက်တရားမျှတမှုရစေဖို့မြမအစိုးရကိုတိုက်တွန်းတောင်းဆိုပေးဖို့ရဟီလီကိုတင်ပြမယ်လို့ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ဦးမောင်မောင်ကပြောပါတယ်ဟုတ
်ကဲ့ပါအဒီကမြမအစိုးရဆက်တောင်းဆိုချင်တာဆိုဘောတော့ကျွန်တော်ဒီမူလနဲ့ရရှိဖို့အတွက်ကျွန်တော်လောကောရချုပ်ဖို့ခံရတဲ့တုံကြရတဲ့ဒီကိုကျိုးတင်ပြသွားတတ်တယ်လို့ပြင်ဆင်ထားပါတယ်သူဟိုနွေးရည်မျိုးကိုပြန်ဆက်တွားမယ်ဆိုလို့ရောဒီအတူတူလာသမကတူတူမီလာကမှကျွန်တော်ရဲ့အရေကိုသူကအဲ့ဒီအဆွေမှသူကအပြေနာတင်လို့ကျွန်တော်ရဲ့မူလနဲ့ရောရအောင်ကျွန်တော်ရဲ့ဟိုနိုင်ငံသားကွာတာဘေးဝရရှိအောင်ကျွန်တော်ရဲ့ခွန်ကျုံကညာရဲ့ PC ဟုတ်တာ PC ဟုတ်တယ်များလို့ကျွန်တော်ရရှိအောင်ကျွန်တော်ပဲအလားတုံးချူသွားမှာပါ
ကုလာထုကိုစလေရဟီလီဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဆိုရာကရိုဟင်ဂျာဒုက္ခသည်တချို့ကိုနေရာချထားပေးဖို့စီစဉ်ထားတဲ့ဘတ်ဆန်ချာကျုံးကိုလည်းတွားရောက်มาဖြစ်ပါတယ်ရခိုင်ပြည်နယ်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေနေရရင်းပြန်ရေးအစီအစဉ်ကတိုးတက်မှုမရှိသေးတဲ့အတွက်ယာယီဒုက္ခသည်စခန်းသစ်ကိုပြောင်းရွှေ့ဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဘက်ကစီစဉ်ထားတာဖြစ်ပေမဲ့လည်းအဲ့ဒီကျုံးကိုရိုဟင်ဂျာဒုက္ခသည်တွေဘက်ကသွားလို့တဲ့ဆန္ဒမရှိကြောင်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလအထူးကိုယ်စားလှယ်လာရင်တင်ပြဖို့ရှိတယ်လို့လည်းရိုဟင်ဂျာဒုက္ခသည်ဦဆလန်ကပြောပါတယ
်။အဲဒုက္ခရဲ့စခန်းမှာမနက်ရက်နေ့စက်ကမဟုတ်နေ့စက်ပြန်စကျွန်တော်ခေါက်ပါကဒုက္ခရဲ့စခန်းကိုလာမယ်လို့ယူဆပါတယ်။နောက်ဒီကနေ့သွားဟိုဘတ်ဆန်ချာရှင်းလို့လည်းသွားသွားရဲ့ချစ်ချင်မလဲလို့ကသတိစားပါပါတယ်။ဘတ်ဆန်ချာရှင်းကတော့ဒီလေတမှုတော်ရဲ့အလေးဘုမာချက်အဲ့ဆဲရောက်နေတဲ့ဆိုတော့ကျွန်တော်ကအဲ့ဒီချုံးကိုတွားဖို့ဆိုတာသိနေပါတယ်ကျွန်တော်ကအေးကြတာကျွန်တော်ရဲ့နေရင်းကြီးမြန်မာနိုင်ငံကိုကျွန်တော်ရဲ့လော့ဆင်ပေးဖို့အတွက်ကျွန်တော်ကအေးကြတာဖြစ်ပါတယ်နောက်ဘတ်ဆန်ကျားကဒီလေတမှုတရားကိုင်းနေတော့ကျွန်တော်ကအဲ့မှာဘတ်ဆန်ချုံးကိုတွားဖို့ဆိုတာသိနေပါတယ်
ကုလားထုကိုစလေရဟီလီဟာသူ့ရဲ့ခီးစဉ်အစုံဇန်နဝါရီလ24ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။အဲ့ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလားထုကိုစလေကလာမယ့်မတ်လလူခွေကောင်စီရဲ့အချိန်40မြောက်ညီလာခံမှာတင်ပြမှာလည်းဖြစ်ပါတယ်။မြမအစိုးရဘက်ကတော့သူ့ရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအစီအခံစာတွေဟာမှန်ကန်မှုမရှိဘူးတစ်ဖက်သက်ဆန်တယ်ဆိုပြီးပြောဆိုထားပြီးတော့ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ကွင်းပိတ်ထားခဲ့တာဖြစ်ပါတယ်။ကုလရဲ့မြန်မာနိုင်ငံဆိုင်ရာလူခွေအတုခိုးစလဲနဲ့ပူးပေါင်းဆောင်ရွက်ပါလို့မြမအစိုးရကိုကုလသမဂ္ဂဘက်ကတိုက်တွန်းထားပေမဲ့လို့မြမအစိုးရဘက်ကတော့ကုလသမဂ္ဂရဲ့လူခွေဆိုင်ရာမူတွေကိုစန့်ကျင်တာမဟုတ်ဘဲအထူးကိုစလဲကိုလူပုတ်ကိုအနေနဲ့ကန့်ကွက်တာလက်မခံတာဖြစ်တယ်ဆိုတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြမတန်အမတ်ကြီးဦးဟောက်ထိုးဆွမ်းက VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်ဒီရွေးမြန်မာပိုင်းရဲ့စနေညကျန်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်စပ်မှာတတိုင်းကာယံမဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်သမ္မတနဲ့လွှတ်တော်တွင်ကအတိုက်ခံဒီမိုကရက်တွေကြားမှာပြည်လည်မှုမရဘဲဖြစ်နေတဲ့အတွက်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရချိန်မှာပဲနယ်စပ်လုံခြုံရေးနဲ့ပတ်သက်တဲ့အရေးကြီးတဲ့ကြေညာချက်တရက်ဒီကနေ့ထုတ်ပြန်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာလိုက်ပါတယ်။သမ္မတဒီအစိုးရလုပ်ငန်းတွေတလာနီးပါးလောက်ရပ်ဆိုင်းထားရတဲ့အတွက်နိုင်ငံတော်ဝန်ကထောင်တောင်းချီတဲ့အစိုးရဝန်ထမ်းတွေလစာမရပဲဖြစ်နေကြရတာပါအစိုးရလုပ်ငန်းတွေတစိမ့်တစ်ပိုင်းရပ်နားထားရတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတော်မာယာမာဒီယာလိုသတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်လွင်ဦးပြောပြပေးပါရှင
်အမေရိကန်အစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေနိုင်ငံတောင်ပိုင်းမက္ကဆီကိုနိုင်ငံနယ်စပ်လူငယ်ရင်းကိစ္စရဲ့နပတ်သက်ပြီးအရေးကြီးတဲ့ကြေညာချက်တရက်ကိုအင်ဗီရိုကနေတိုက်ရိုက်ပြောကြားမဲ့အကြောင်း Twitter Internet လူမှုကွန်ရက်ကနေသမ္မတကပြောလိုက်တာပါနယ်စပ်မှာတတိုင်းကာဖို့သမ္မတကဒေါ်လာ 5.8 ဘီလီယံကိုလွတ်တော်ကအတည်ပြုပေးဖို့တောင်းခံထားပေမဲ့လွတ်တော်ရင်းကအတိုက်ခံဒီမိုကရက်တွေကတော့တတိုင်းကာမဲ့အစားနယ်စပ်လူငယ်ရေးအတွက်ဝန်ထမ်းတွေတွန်းမြင်တာနည်းပညာဆင်းမြင်တာတွေပါဝင်တခြားစီစဉ်တွေအတွက်ဒေါ်လာ 1.3 ဘီလီယံသုံးစွဲဖို့ပြောဆိုထားပါတယ်တရန်ကမဲ့စီစဉ်တွေလွတ်တော်ကအသုံးစရိတ်အတည်ပြုမပေးခဲ့ရင်သမ္မတအမိန့်နဲ့အရေးပေါ်အခြေအနေကြီးညာပြီးဆက်လုပ်သွားမယ်လို့လည်းသမ္မတထရန့်ကအစိုးရမှပြောဆိုထားတာပါဒီအတွက်လည်းတောင်ပိုင်းနယ်စပ်ကလူသားချင်းစာနာမှုဆိုင်ရာအကျက်တဲကိစ္စတွေလည်းပါဝင်မယ်လို့ဆိုရဲဒီကနေ့သမ္မတရဲ့မိန့်ခွန်းမှာအရေးပေါ်အခြေအနေကြီးညာဖို့ရှိမရှိအင်ဂျီရောပြောခွင့်ရဆာရာဟက်ခရီးဆန်ဒါစ်ကိုသတင်းတောက်တွေမိန့်ခွန်းထုတ်ခဲ့ကြတာပါ
See, I'm not going to get ahead of the president, but I can assure you that he's going to continue fighting for border security.
သမရမပြောခင်ဘာမှကြိုးမပြောနိုင်ပါဘူး။ဒါပေမဲ့လည်းသူ့အနေနဲ့နေဆက်လုံခြုံရေးအတွက်ဆိုရင်ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့နေဆက်မှာကြုံနေရတဲ့လူသားချင်းစာနာမှုဆိုင်ရာမျိုးသားလုံခြုံရေးအကြက်တဲကိုအဆုံးသ နိုင်မယ့်အဖြေရဖို့ဆက်လက်ကြိုးပမ်းသွားမယ်ဆိုတာကတော့သိကြပါတယ်
နေဆက်လုံညွင့်ရေးအတွက်ဗန္ဓာရေး30တက်မှတ်ရေးအစိုးရနဲ့လွှတ်တော်ကြားပြည်လည်မှုမရတဲ့အတွက်အစိုးရရန်နေရာတစ်စိတ်တစ်ပိုင်းရက်ဆိုင်ထားတာစနေနေ့မှာ29ရက်တည်ရှိနေပါပြီအစိုးရလုံငန်းတချို့ရက်ဆိုင်ထားအချိန်မှာဝန်ထမ်း8သိန်းလောက်ကလည်းအလုပ်ဆင်းခွင့်မရတာအလုပ်ဆင်းခွင့်ရပေမဲ့လစာမရကြပဲဖြစ်နေပါတယ်လစာမရလို့ဝန်ကြီးမရှိဖြစ်နေကြတဲ့ဝန်ထမ်းတွေကန့်ကွက်ဆန္ဒပြတာတွေလည်းရှိနေပါပြီအရင်ကသူများပေးတာကမ်းတာမယူဘူးတဲ့မိသားစုတွေတော့အစားအသောက်ဝင်ခတဲ့နေရာတချို့မှာကုညီရဖို့တွားကြရသူတွေရှိသလိုအစိုးရလုပ်ငန်းတွေရပ်ထားတဲ့နောက်ဆက်တွဲဖြစ်ဝင်ငွေနှဲပါတဲ့မိသားစုကကလေးတွေအတွက်စာတင်ကျောင်းတွေမှာအစားအသောက်ဈေးလျှော်ရောင်းတဲ့အစီအစဉ်တွေမှာပါရိုက်ခတ်လာနေပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကကျောင်းတစ်ကျောင်းမှာအစားအစာနဲ့အသုံးစရိတ်ချွေတာဖို့အတွက်နေ့လယ်စာဈေးလျှော်ရောင်းတဲ့အစီအစဉ်ကိုပြင်ဆင်လိုက်ရတဲ့အတွက်9နှစ်နဲ့6နှစ်အရွယ်ကလေးနှစ်ယောက်ရှိတဲ့လမ်ဘတ်တို့မိသားစုကြားစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်။
The sooner they can do something about it, the better it'll be for
ဝင်ငွေနဲ့ကျွန်တော်တို့လိုမိသားစုတွေအတွက်သူတို့အနေနဲ့တခုခုကိုမြန်မြန်လုပ်နိုင်လေကောင်းလေပါပဲ
။ကယ်လီဖိုးနီးယားပြည်နယ်ကလေကြောင်းအလုပ်သမားတမကခေါင်းဆောင်တွေကလည်းအစိုးရရန်ရည်တွေရက်ဆိုင်ထားတာလူရထက်ပူချနေပြီလို့ကန့်ကွက်နေကြပါတယ်။အမေရိကန်သမိုင်းမှာအကြဆုံးအစိုးရလုပ်ငန်းတွေရက်ဆိုင်ထားတဲ့ဖြစ်နေကြုံနေရတာတွေဆုံးသတ်ဖို့အစိုးရနဲ့လွှတ်တော်ကြားသဘောထားကွဲပြားနေတာတွေကိုစစ်ဆန့်ညှိနှိုင်းဖို့စမစ်တို့လိုလွှတ်တော်ထိပ်လာပြီးတိုက်တွန်းသူတွေလည်းရှိပါတယ်။
I've pawned everything that I can imagine.
အပေါင်ဆိုင်လည်းရောက်ပြီးပါပြီ။ရှိရှိသမျှတွေလည်းပေါင်နှံထားရပါတယ်။အခုတော့မခံနိုင်တဲ့အဆင့်ထိဖြစ်နေပါပြီ
။အစိုးရလုပ်ငန်းတွေရဆိုင်ထားတာအချိန်ကြာလာတဲ့အမျှစီးပွားရေးလုပ်ငန်းတချို့အထိနာတဲ့ဖြစ်နေလဲကြုံနေရပါတယ်။ Washington DC မှာ၄နှစ်လောက်ကားတစ်စင်းနဲ့အစားအသောက်ရောင်းနေတဲ့မိုဟာမက်ဘရာဟာဆိုရင်လည်းဈေးရောက်မကောင်းတဲ့ဖြစ်နေကြုံနေရတာပါ။
Usually I do in this area I do like 60-70 customers.
ဟိုမှာဆိုရင်ဒီနေရာတစ်ဝိုက်မှာဝယ်စားရသူ 60-80 လောက်ရှိရပါတယ်။ဒါပေမဲ့ဒီနေ့ဆိုရင်လည်း1900လောက်ပဲရှိပါတယ်။ဒီဘက်ကတော့တကယ်ကိုစိုးတဲ့သတင်းပတ်ပါ။အ
စိုးရလုပ်ငန်းတွေရက်ဆိုင်ထားတာတလနီးပါးရှိလာနေပေမဲ့သမ္မတ Trump ဆိုရသမ္မတရဲ့ Republican Party နဲ့အတိုက်ခံ Democrat တွေကြားအလျှော်ပေးမဲ့အရေးရောက်နေမတွေ့ရသေးသလိုနိုင်ငံရေးတင်းမာမှုတွေဟာလည်းလျော့ပါလာတာမျိုးမရှိသေးပါဘူးခင်ဗျာ။
ကိုအောင်လွင်ဦးပါရှင်ဆက်ပြီးတော့စနေညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်မြန်မာတခွေအစီအစဉ်ကိုအရင်ဦးဆုံးနားဆင်ရပါမယ်တဲခိုကန်းလိုအပန်းဖြေစခန်းလိုခီးသွွားလုပ်ငန်းအတွက်စီးပွားရှာအဆောက်အုံအနေနဲ့စနစ်တကျမရှိသေးတဲ့ဂွာကျွန်းကိုလာရောက်လည်ပတ်ကြသူတွေအနေနဲ့ကျွန်းရဲ့သဘာဝအလှအပတွေမပြတ်စည်းစေအောင်တတိထားတဲ့လို့ဂွာကျွန်းကိုစနစ်တကျဖွံ့ဖြိုးတာယာစေခြင်းသူတွေကအကြံပြုပါတယ်။ဒါပေမဲ့လည်းစီးမဲ့ကမ်းမဲ့အမိုက်စွန့်ပစ်မှုတွေကကျွန်းရဲ့ရေရှည်တည်မြဲလှပမှုကိုချိန်ချောက်နေပါတယ်။မြန်မာတခွေအစီအစဉ်မှာမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကအပြည့်အစုံတင်ပြပေးထားပါတယ်။
ခိုင်ပြည်နယ်ကွာမြုံနယ်ထဲမှာရှိတဲ့ကွာကျုံကိုတဆင်စကားတဆင်နားနဲ့ကြားတာအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာအဲ့ဒီကျုံကိုတွားရောက်လဲပတ်တဲ့နဲ့ဆိုပြီးပြောဆိုမှုတွေအများအပြားရှိလာတာကြောင့်အခုချိန်မှာတွားရောက်လဲပတ်သူတွေကအရင်ကထက်အများပြားလာပါတယ်။ဒါပေမဲ့ဒါဟာရန်ကုန်ကနေ6နာရီခီးလောက်သာဝေးလာခြင်းတူတူငွေဆောင်ကမ်းခြေ6နာကမ်းခြေတွေကိုတွားရောက်လဲပတ်သူတွေရဲ့ပမာဏထက်အဆမပြတ်နဲ့ပါပါသေးတယ်။ဒီနှစ်ပိုင်းတွေမှာကွာကျုံကိုအရင်ကထက်တွားရောက်လဲပတ်သူတွေများလာပြီးတဲ့နောက်မှာတော့အခုချိန်မှာဒေတာကန်တွေအတွက်အလုတ်ကင်ခွင်လန်းနဲ့အနှဲငယ်ပေါ်ပေါက်လာတဲ့အတူကွာကျွန်းရဲ့တဘာဝအလှတွေလည်းအနှဲငယ်ပျက်စီးမှုတွေရှိလာတယ်လို့ဒေတာကန်တွေကပြောဆိုနေကြပါတယ်။ချိုးမော်ကိုသွားတဲ့သူတွေဟာအမှိုက်တွေဖြစ်ခဲ့တာ၊ဒီရောက်ကတဘာဝကြောက်ပန်းခံတွေကိုချိုးဖက်ပြီးအိမ်ကိုယူဆောင်သွားတာတွေလည်းရှိနေတာကြောင့်ဒေတာကန်တွေကကျွန်းရဲ့တဘာဝအလှတွေပျက်စီးလာတာလို့ပြောဆိုနေကြတာပါ။ကွာကျွန်းဟာအခုချိန်မှာတဘာဝအတိုင်းပဲရှိနေပြီးလူငွေနဲ့အဆောက်အအုံရလို့မရှိသေးပဲငါးဖန်းဆက်လေးတွေခဏတစ်ဖြုတ်နားခုတ်ဖို့အတွက်သာစောက်ထားတဲ့ယာယီတဲငယ်နှလုံးလောက်သာရှိနေတာဖြစ်ပါတယ်။ဒေတာကန်တယောက်ဖြစ်တဲ့ကိုအောင်နိုင်ရင်ကတော့အဲ့ဒီကျွန်းဟာအရင်တုန်းကငါးဖန်းဆက်လေးတွေလောက်ပဲနားခိုချာရဲ့
ကျွန်တော်သွားလာမှရှိဘူးလို့ယာတိကျဟိုကမြောက်လေတားအမျိုးဆိုရင်ဟိုဘက်တော့တွေကိုပင်လဲတဲ့ရေစခန်းတွေထွက်ကြတယ်အောင်ပြန်ဝင်စီကုန်းနကန်းပြန်ဒါရောပြောကျွန်တော်နားထဲမှာတော့ပေါ့ကြားနေတာဘဲပဲလာလာလာလို့ရှိရင်ဘဲသွားလဲ၊ဂွားကျွန်းသွားမှာဒါပဲပြောနေကြတာ
ဒါပြင်ဂွားကျွန်းနောက်တစ်ချိန်မှစီကားလာမယ့်နေရာဖြစ်တယ်ဆိုတဲ့တပောင်တွေလည်းရှိခဲ့ဘူးတယ်လို့ကိုအောင်နိုင်ရင်ကအခုလို့ဆက်ပြောပါသေးတယ
်အရင်ကလူတွေတော့ပြောဘူးတာပေါ့အရင်ကဖုံးကြီးပေါ့ဖုံးပြောတာကတော့ဂွားကျွန်းအင်းရတော့ဂွားကျွန်းမဟုတ်ဘူးပေါ့ဂွားကျွန်းဂွားဂွီလို့လဲခေါ်တယ်ပြောတယ်ကျွန်တော်စားအုပ်ထွက်မှာနေပါပေါ့ဖုံးကြီးထုတ်ထားတဲ့စားအုပ်ထွက်မှာဖတ်ဖူးတယ်အဲ့ဒါကသူကခစ်စင်စစ်ဆက်ကနေပြီးတော့သူကဒီဂွားကျွန်းကဒီလိုမျိုးအရှင်ကြလို့ရှင်ပဲဖြစ်နောက်တစ်ချိန်မှာပဲဖြစ်ဖြစ်သူကထင်ဖို့ကြွကြလာမယ်ကျွန်တော်ဂွားမှာဆိုတိန်ကုန်းဖျားရှိတယ်ပေါ့အဲတိန်ကုန်းဖျားမျိုးလဲထားစက်ပြံမကစီးရလို့မှာဆိုဒါမျိုးတွေရှိတယ်တမိုင်းနဲ့ရာဇဝင်နဲ့လား
ဒါကြောင့်အဲဒီလိုဧည့်သည်တွေအရင်ကထက်များလာတဲ့အတွက်ဒေသခံတွေအနေနဲ့ကွာကျွန်းရဲ့တဘာဝအလှရုံပြည့်စည်အောင်ကြည့်ရွေးပြီးတတိပေးဆိုင်မှုတချို့ထောင်းတာအမိုက်တွေစုသိမ်းဖို့နေရာတတ်မှတ်ပေးတာအိမ်နာတွေဆောက်လုပ်ပေးရတဲ့တပ်အနေနဲ့မဖြစ်အောင်စီမံပေးတာတွေကိုလည်းပြုလုပ်ပေးဖို့စီစဉ်နေကြပါတယ်။ကွာမြို့နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ဦးအောင်မျိုးနိုင်ကတော့အစိုးရအနေနဲ့လည်းနောက်ပိုင်းမှာကွာကျွန်းရဲ့တဘာဝအလှရုံပြည့်စည်အောင်ထိန်းသိမ်းသွားဖို့ရှိတယ်လို့အခုလိုပြောပါသေးတယ်
။ဒီမှာတော့ရှိတာတော့ဟိုကန်းသာကန်းချီရဲ့ကျွေးချိုင်ပေါ့။တာယာချိုင်ဆိုတဲ့ကန်းချီတစ်ခုရဲ့ကျွန်တော်တို့ကွာကျွန်းဆိုတဲ့ဥစ္စာပေါ့လေ။အချက်ချင်းသုံးခုတော့ရှိတာပေါ့ဟုတ်။သူတို့ဒီကွာကျွန်းဆိုတဲ့ဥစ္စာကတော့ဒီတဘာဝအတိုင်းပဲထားရတဲ့ဆိုတဲ့အတွက်ကျွန်တော်တို့ဒီစောင့်ရှောက်တယ်ဆိုတဲ့အပိုင်းတော့အစိုးရနေတော့မှဒါထင်းထင်းသားတယ်ဆိုတဲ့ဥစ္စာပဲရှိသေးတာပါလို့လောလောဆယ်တော့ဒါလူတွေများလာတဲ့နောက်ကြောက်တွေဖဲ့တယ်ယူရမယ်ဆိုရင်တော့ဒါနောက်ပိုင်းကျရင်တော့ကျွန်တော်တို့ကကော်မတီဖွဲ့ပြီးတော့တခုပေါ့လေဟလာဟိုနှိုးစော်ပေးတာတို့မယူဖို့တားမြစ်ပေးတာတို့တားမြစ်ဆိုင်ဟိုဆိုင်းဘုတ်တွေထောင်တာတို့ပေါ့လေဒါမျိုးတွေတော့ကျွန်တော်တို့လုပ်သွားမယ်လို့တော့ကျွန်တော်တို့စဉ်းစားထားပါတယ်ဒီတိုင်းတော့အတိုင်းပဲထားရှိမယ်ဆိုရင်တော့ဘယ်လိုဖြစ်ဖြစ်ဒီနောက်နှစ်နောက်နှစ်တွေအချိန်ကြာရင်တော့ပို့ပြီးတော့စီကကနဲ့အဲသွားလာနိုင်မယ်လို့လည်းယူဆပါတယ်အခုကျွန်တော်တို့ဒီပိတ်ရက်တွေဆိုရင်ပဲမနေ့6နိုင်9နိုင်လောက်ဆိုရင်ကျွန်တော်တို့ဒီမှာစက်လီတွေနဲ့သွားပြီးတော့အခေါက်ခေါက်တို့ခေါက်ပြောင်းပါလိမ့်မယ်အဲ့လိုမျိုးသွားပြီးတော့ကြုံနေရတဲ့ဒီအဲ့လိုလုပ်ငန်းတွေရှိတာပါလိမ့်နော်အဲ့ဒါကြောင့်မို့ဘယ်လိုဖြစ်ဖြစ်ဒီတဘာဝတရားကိုဒီရိုင်းမဲ့ထားမယ်ဆိုရင်တော့ဘယ်လိုဖြစ်ဖြစ်ပြည်သူတွေအနေနဲ့ဒီကွာကျွန်းကိုဒါဟိုလာရောက်လည်းပဲမယ်လို့ကျွန်တော်အနေနဲ့ယူဆပါတ
ယ်။ဒါအပြင်ဒေတာကဖြစ်တဲ့ကိုအောင်နိုင်လင်းကလည်းအဲဒီလိုခီးသွားတွေများလာတဲ့အတွက်ခီးတဲ့တွေအသက်အနည်းကင်းဖို့အတွက်လှုပ်ဆောင်တင်တာတွေရှိသလိုခီးသွားတွေဘက်ကလည်းအမိုက်တွေကိုစနစ်တကျဆုံးဖြစ်ဖို့လိုတယ်လို့လည်းအခုလိုပြောပါသေးတယ်
။ခီးသွားအများအပြားဘာလို့ပြောဘယ်ရပဲလာလာပေါ့ကိုနိုင်ငံသားပဲဖြစ်တယ်အများနိုင်ငံသားပဲဖြစ်ဖြစ်ခီးကလာတဲ့အခါကျရင်ကိုအသက်အနည်းမဖြစ်ဖို့အတွက်ပေါ့အကာအကွယ်နဲ့သွားရတာများတယ်အဲ့ဆိုတဲ့အခါကျကျွန်တော်ကွာမှာကွာပဲဖြစ်ပေါ့အစိုးရပဲဖြစ်ဒီကွာချင်းကိုအဖွဲ့အစည်းတစ်ခုနဲ့ပေါ့အဲ့လိုမျိုးတီးထားပြီးတော့လိုက်ဖို့ပေါ့အဲ့လိုမျိုးတွေတော့ရှိတယ်မှာအဲ့ဒီအနေနဲ့ကတော့ကွာချင်းမှာတစ်ခုရှိရတော့ဒါကျွန်တော်ဘလို့ဖြစ်လဲဆိုလို့ရှိရင်ဒီကပလင်းကိုဘာလို့ဆိုလို့ရှိရင်အသက်တကျပေါ့ဟိုကတောင်ပေါ်ရှိတယ်အဲ့တောင်ပေါ်နဲပပမြေကြီးလေးပါလေးရက်မြုပ်ခတ်ဒါအမှိုက်တက်လိုက်ဆိုလဲမြေကြီးလေးပါလေးရက်မြုပ်ခတ်မိတုတ်ခတ်ဒါမျိုးဆိုပို့ပြီးတော့အဆင်ပြေပါလားဘာလို့ဆိုတော့ခါကျတော့အရင်တော့ကတော့လူအသွားလာတိတ်ရှိဘူးလေကူကနောက်ပိုင်းကလူကများလာများလာခါကျအမှိုက်ပိုများလာဘာသက်ထုတ်တာအဓိကကျွတ်ကျွတ်အိပေါ့ကျွတ်ကျွတ်ကရဲရောက်သွားလဲပျောက်ပြက်မသွားဘူ
းဒီတက်ကန်တယောက်ဖြစ်တဲ့ကိုကိုလင်းကတော့ကွာမျိုးနယ်မှာကွာကျွန်းသာမကတခြားလဲပက်ဆရာကန်းချီတွေလဲအများအပြားရှိနေတဲ့အတွက်ဒီတက်ကန်တွေအတွက်အလောက်ကန်ခွန်လန်တွေအများအပြားရရှိလာအောင်ဟိုတယ်ဆောင်တစ်ခုပေါ်ပေါက်လာဖို့လိုတယ်လို့လဲသူ့အမြင်ကိုအခုလိုပြောပါသေးတယ်
ဟုတ်ဟိုတယ်ဆောင်ကြဖို့အဓိကပဲပေါ့ကျွန်တော်အစိုးရအနေနဲ့ကျွန်တော်လဲဒေသခံအနေနဲ့လည်းအကုန်အားလုံးမျှော်လင့်နေကြတာပေါ့ဘာဖြစ်လို့လဲဆိုတော့ဟိုတယ်ဆောင်ကြမှာပဲအားလုံးလူရဲ့အလောက်ကန်ခွန်းလန်းနေလဲပေါ်လာမှုပေါ့အဲလိုမျိုးတွေတော့ရှိတယ်အဓိကကဟိုတယ်ဆောင်ပေါ့ဘာဖြစ်လို့လဲဆိုတော့ဒီမှာနည်းနည်းအလောက်ကန်ချပါလာတယ်လေဟိုအရင်ကလိုမျိုးအလောက်ကန်ကမပေါ်တော့ဘူးဟုတ်အလောက်ကန်ချပါလာတယ်ဆိုတော့ပင်လဲမဟုတ်ဘူးဆိုလို့ရှိရင်ဒီလဲတွေဘာတွေကလည်းတိတ်အဆင်မပြေတာရှိတော့လေခုလိုဆိုထိုင်းတို့မလေးချတို့သွားကြတယ်ဟုတ်ဒီကန်းကြီးဟိုတယ်တုံးလာကြလာပြီးတော့သွားရမလို့လို့ထင်တယ်။ဟုတ
်။အခုချိန်မှာတော့ကွာမြူနယ်ထဲမှာရှိတဲ့ကွာကျွန်းကိုပွင့်လင်းရာသီမှာနိုင်ငံခြားသားတွေမြန်မာနိုင်ငံအနှံ့ကကြီးသွားဧည့်သည်တွေသာမကကွာကျွန်းကိုမရောက်ဖူးသေးတဲ့ဒေတာကန်တွေလည်းသွားရောက်လည်ပတ်နေကြပါဗျ။ကြီးသွားဧည့်သည်တွေဟာအဲ့ဒီကွာကျွန်းကိုသာမကကွာမြူနယ်ထဲမှာရှိတဲ့ကွာကန်းကြီး၊ကန်းတရာကန်းကြီး၊ဇီကုံကန်းကြီး၊ကျူချိုင်ကန်းကြီးစတဲ့နေရာတွေကိုလည်းသွားရောက်လည်ပတ်နေကြပါဗျ။ဒါကြောင့်ဒေတာကန်တွေအနေနဲ့ကွာမြူနယ်ကိုကြီးသွားမြို့တော်တစ်ခုဖြစ်လာဖို့လည်းမျှော်လင့်နေကြပြီးနောက်ပိုင်းမှာအလောက်အကန့်ခွင်းလန်းအများအပြားထွက်ပေါ်လာဖို့လည်းမျှော်လင့်နေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြန်မာကသတင်းအေဂျင်စီကနေ VOE ကိုပေးပို့ထားတာပ
ါ။မြန်မာတခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2019ခုနှစ်ဇန်နဝါရီလ19ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝတ်မှာတော့လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညတဲ့လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညတဲ့လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
လာပါခင်ဗျာဒီနေ့တဲ့လေးလိုက်စီစဉ်မှာတော့တရုတ်မြန်မာဆက်ဆံရေးနဲ့အကျိုးအပြစ်တွေကိုဆွေးနွေးသွားမှာပါ။အိနေချင်းလည်းဖြစ်နိုင်ငံရေးစီးပွားရေးအရတနေ့တစ်ခြားဩဇာရှိန်ဟွာကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအရမြန်မာနိုင်ငံထက်အတွက်တော့အရင်ထက်ပိုပြီးအရေးကြီးလာနေပြီလား။နောက်အနောက်နိုင်ငံတွေထက်တောင်ပိုပြီးဦးစားပေးဆက်ဆံမှုလိုနေပြီလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပြည်내ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူနှုတ်လည်းလေးလိုက်မှမှာရောက်နေပါပြီ။တူကတော့ကျွန်တော်တို့ကချင်းနှစ်ချင်းအသင်းတော် KBC ကဆရာတော် Clemson ဆောင်ဖြစ်ပါတယ်။နောက်တူကတော့တရုတ်နိုင်ငံအခြေဆက်မြန်မာရေးအကဲခတ်ဒေါက်တာလတ်ကျော်စောဖြစ်ပါတယ်။အရင်ဆုံးကတော့ကျွန်တော်ဒီမကြာသေးခင်တော့ဒီမြန်မာနိုင်ငံဆရာတရုတ်တမ်မတ်ကြီးရဲ့ကချင်းပြည်နယ်ခီးစဉ်ကိုနည်းနည်းပြန်ကောက်ပြီးတော့ဆွေးနွေးကြပါတယ်။ဒီတရုတ်တမ်မတ်ကြီးဟောင်လျန်းရဲ့ဒီဒီဇင်မာလာနောက်ပိုင်းတော့ခီးစဉ်တွင်းမှာတော့ဒီကချင်းနိုင်ငံရဲ့လူမှုရေးဘာသာရေးခေါင်းဆောင်တချို့နဲ့တွေ့ပြီးတော့ကချင်းပြည်နယ်တွေကဒီတရုတ်စီမံကိန်းနဲ့တန်တမာရေးကိစ္စတွေဆွေးနွေးကြတာရှိပါတယ်။ဒီလိုတွေ့တဲ့အချိန်မှာပဲဒီအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တချို့ကိုသတိပေးကြတာမျိုးနောက်မြစ်ဆုံပါဝင်တရုတ်နိုင်ငံကစီမံကိန်းတွေကိုမကန့်ကွက်ဖို့ဆိုတာမျိုးတွေကိုအထက်စီးဆန်ဆန်ပြောတာဆိုတာရှိတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးဟိုဆီယားရောကလမ်ဆန်ဆောင်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆီယားကလမ်ဆန်ဆောင်ကိုယ်တိုင်လည်းဒီတရုတ်တမ်မတ်ကြီးနဲ့တွေ့ရတယ်မှာပါခဲ့တယ်ဆိုတော့ဆီယားရောခင်ဗျဒီလိုပေါ့လေတရုတ်တမ်မတ်ကြီးကဒီကိုတိုင်းနာခေါင်းဆောင်တွေနဲ့တွေ့တဲ့အချိန်မှာဒီပေါ်စီးဆန်ဆန်ပေါ့လေပြောခဲ့ဆိုခဲ့တာတွေရှိတယ်ဆိုတော့သတင်းတွေကမှန်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီတွေ့တဲ့နေ့မှာအဖွဲ့လေးဖွဲ့နဲ့တွေ့ပါတယ်တွေ့တော့ကျွန်တော်တို့ KB စနေကတော့ဒီနောက်ဆုံးတွေ့တဲ့အချိန်မှာအဲ့လိုအပေါ်စီးဆန်ဆန်ပြောတာတော့ကျွန်တော်နဲ့တော့မပြောဖြစ်ပါဘူးဒါပေမဲ့ဟိုတောင်းဆိုမှုတွေတော့ရှိပါတယ်နောက်ပြီးမှအဲသူတို့ရဲ့ဒီဟောပေါ့ဒီဟောသူတို့လုပ်ရှင်တဲ့ဆန္ဒကိုသူတို့ဖြစ်အောင်လုပ်မယ်ဆိုတဲ့ဒီသဘောထားတွေတော့ကျွန်တော်တွေ့ရပါတယ်ဒါပေမဲ့အဲ့လိုချင်းချောက်တာတို့အနောက်နိုင်ငံနဲ့မဆက်ဆံဖို့ပြောတာတို့ကတော့ဟိုကျွန်တော်လည်းတော့မပြောပါဘူးဒါပေမဲ့ဒီအနောက်နိုင်ငံတွေကဒီတရုတ်ရဲ့ဒီစီမံကိန်းတွေကိုအနောက်ရှိလုပ်ရဆိုတဲ့ဒီဘောပြားတွေတော့ဒီပြောသွားတော့ကိုကျွန်တော်လည်းပြောတဲ့ချက်မှာကျွန်တော်ကြားရပါတယ်နောက်ပြီးမှဒီဆုံးဆိုတဲ့အချက်ကတော့အထူးဖြစ်တော့ဒီမြေဆုံစီမံကိန်းပေါ်မှာနိုင်ငံတော်အတိုင်းပြန်ခံကရေနော်ကဒီဟိုအတိုင်းခံတော့တော့စန့်ကျင်ခဲ့ပေမဲ့လည်းအစိုးရဖြစ်လာတဲ့အချိန်မှာဒီဘောစားပြောင်းလဲသွားပြီဆိုတော့ကျွန်တော်တို့ကလည်းသဘောထားပြောင်းလဲပြီဆိုတဲ့အကြောင်းကိုဟိုဒီအတိုင်းပင်ခံတဲ့ဒီသက်တွေကာကွယ်ဥစည်းချုပ်ကိုစာရေးပေးဖို့ဟိုဘောဒီအကြောင်းကြားပေးဖို့တောင်းဆိုတာတော့ဒီလုပ်ခဲ့ပါတယ
်ဟုတ်ကဲ့ပါဆရာဆမ်ဆောင်ဆိုတော့ကျွန်တော်ဒေါက်တာလတ်ကျော်စောကိုလည်းဆွေးနွေးစေချင်ပါတယ်ဆိုတော့အခုကျွန်တော်ဒီဒေါက်တာဆမ်ဆောင်ပြောသွားတာကတော့သူနဲ့တွေ့ရချင်မှာတော့ဒီလိုတက်စီဆန်ဆန်ပြောတာမျိုးမရှိဘူးဆိုပေမဲ့တခြားချင်းတဲ့ခေါင်းဆောင်တွေကပြောတာဆိုတာလည်းကျွန်တော်တို့တွေ့နေရပါတယ်ဆိုတော့တကယ်လို့သာပေါ့လေဒီလိုတက်စီဆန်ဆန်တရုတ်တမ်မတ်ဘက်ကဆက်ဆံသွားတယ်ဆိုခဲ့လို့ရှိရင်တကယ်တမ်းမှာကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပေါ့လေနောက်ပြီးတော့ဒီအနည်းဆက်ဆုံးဖြစ်တဲ့ကချင်းဒီပြည်နယ်ကဒီကချင်းခေါင်းဆောင်တွေနဲ့အနှစ်သာရရှိတဲ့ဆက်ဆံရေးမျိုးဖြစ်နိုင်မှာမလားဆရာမဒီအင်အားကြီးလို့ဩဇာကြီးလို့ဒီအနိုင်ကျင့်တယ်ဆိုတဲ့ခံစားချက်မျိုးတွေရှိခဲ့မယ်ဆိုရင်ရေရှည်အတွက်ကောင်းနိုင်မှာမလားခင်ဗျာ
ဟိုကျမပထမစကားခံပြီးပြောပြရစီနော်ဟိုကျမကတရုတ်ပြည်မှာနေနေတဲ့လူဖြစ်တော့ကျမရရှိတဲ့သတင်းတွေအချက်လက်တွေဟာတရုတ်အစိုးရကတရားဝင်ကြီးညာထားတဲ့ပြောဆိုထားတဲ့အချက်လက်တွေပဲဖြစ်တယ်နော်တရုတ်တယ်လီဗီရှင်းကတရုတ်အစိုးရတယ်လီဗီရှင်းကတရုတ်အစိုးရကထုတ်တဲ့ China Daily ကို Beijing Review တို့အဲ့လိုစာအုပ်မျိုးတွေကအဲ့ဒီကအချက်လက်တွေကိုကျမပြန်ပြောပြတာလားဖြစ်တယ်အဲ့ အဲ့တော့ခုနပြောတဲ့တရုတ်ပြည်ရဲ့သဘောထားပေါ့နော်တရုတ်ပြည်ရဲ့သဘောထားဟာအမှန်ပဲတော်တော်ပြောင်းသွားပြီဘာဖြစ်လို့လဲဆိုတော့1988တုန်းကဒီတင့်လျှောက်ပင်တက်လာပြီးတဲ့နောက်မှာတကားဖွင့် policy နဲ့ပြုပြင်ပြောင်းလဲ policy စကားစားမှာတင့်လျှောက်ပင်ကိုယ်တိုင်ကိုကသူ့တပ်ပါတီကိုသူကပြောထားတာနိုင်ငံတကာကိစ္စရှင်မှာသူတို့တိတ်တိတ်နေကိုစီးပွားရေးပဲကိုကျုံလို့ဂျန်နဲ့ကိစ္စတွေဘာမှဝင်မပါနဲ့လို့သူကပြောထားခဲ့တာအခုမနှစ်ကပေါ့2018ခုနှစ်ကသူတို့အနှစ်40ပြုပြင်ပြောင်းလဲရေးတွေပြည်တယ်နဲ့အဲ့ဒီအတွက်နှစ်ပတ်လည်ပါဒီမှာပြောကြဆိုကြလုပ်ကြတဲ့အခါမှာအခုနဟိုဆရာပြောသလိုပဲသူတို့ကသူတို့ရဲ့ဟိုဘယ်လိုခေါ်မလဲစီမံကိန်းတွေသူတို့ရဲ့ရည်မှန်းချက်တွေသူတို့ရဲ့တဏ္ဍာပြူဟာတွေပြောလာတဲ့အခါမှာပုံမူပြီးတော့အင်တိုက်အားတိုက်ဖြစ်လာတာပုံမူယုံကြည်ချက်ရှိလာတာပုံမူပြီးမာမာတင်းတင်းဖြစ်လာတာအဲ့သဘောထားတွေတွေ့ရတယ်အဲ့တော့ဓာရီကိုလည်းအနောက်တိုင်းကမပြတ်ပြောနေတာတရုတ်တွေက aggressive ဖြစ်လာပြီပေါ့နော်မောက်မာလာပြီအဲမာနာကြီးလာပြီလို့ပြောတော့တရုတ်ကလည်းဒီလိုတော့ပြန်ပြောတယ်ဗျာသူတို့ကမောက်မာတာမဟုတ်ဘူးတစ်အချက်ကဟိုတုန်းကတိတ်ချောက်ပင်ကသူတို့သိသိနေရမယ်လို့ပြောခဲ့တာစီးပွားရေးကိုပဲကြိတ်လုပ်ခိုင်းခဲ့တာခုငါတို့ရဲ့စီးပွားရေးတွေကကမ္ဘာအဲ globalization ကြီးတစ်ခုလုံးရဲ့ရည်စည်းကိုလိုက်ပြီးတော့ဒီကမ္ဘာလုံးကိုအဲဟိုနေ့နေရပြန့်နှံ့သွားပြီပေါ့ဗျာသူတို့အရင်နှီးတယ်အဲ့ဒီအရင်နှီးဒီကိုငါတို့မှကာကွယ်ဖို့လိုတယ်ဒီအတွက်ငါတို့ကတချို့ကိစ္စတွေမှာထဲထဲဝင်ဝင်တက်တက်ကြွကြွပြောဖို့လိုတယ်လို့တရုတ်ပညာရှင်တွေကပြောတယ်ဒုတိယအချက်ကတရုတ်ရဲ့စီးပွားရေးဟာတကယ်ပဲတက်လာတာအမှန်ပဲသို့တော်လည်းဒီစီးပွားရေး mode of development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုပုံစံကပြောင်းဖို့လိုလာပြီပြောင်းဖို့လိုလာတဲ့အခါမှာသူကပြောင်းဖို့အတွက်ဒီ Belt and Road ကိုဘာလို့လှုပ်လာတာဟာ27ရာစုဘိုးလမ်းမတို့ဘာလို့လှုပ်လာတဲ့အခါမှာသူကပို့ပြီးတော့နိုင်ငံတကာဆင်မြင့်ကိုပို့ပြီးတော့ခက်ကြဲကြဲနဲ့ခက်မြန်မြန်နဲ့ခက်သွက်သွက်ဝင်လာတဲ့သဘောပေါ့ဗျာအဲ့ခါမှာသူ့ရဲ့ policy အဲ့တော့ negotiation ဆွဲဟိုနင်းကအင်အားကြီးနိုင်ငံများအနေနဲ့ကတော့မယုံကြည်နိုင်တာကောလက်မခံနိုင်တာကောပြန်လည်းမပြန်နိုင်ဘူးလို့ဖြစ်တာကိုတရုတ်ကအခုသူ့ရဲ့ဟိုဗာလေအရန်ငွေအင်အားကဘာမှအများဆုံးမလေး 3. something trillion ကြီးတယ်အဲ့တော့ဒီလောက်များနေတဲ့သူကဒါကိုပဲသူကယင်းနှိမ့်နှံမှုအဖြစ်သူကအသုံးချပြီးတော့အာဖရိကလိုနေရာမျိုး Latin America လိုနေရာမျိုးမှာအကြီးကျယ်တိုးဝင်တဲ့အခါမှာဒီအနောက်နိုင်ငံတွေနဲ့ပဋိပက္ခဆိုတာဖြစ်လာတာပဲအဲ့ဒါကြောင့်အနောက်နိုင်ငံတွေကလုံနေတဲ့ဒီ NGO တွေဘာတွေနဲ့ပတ်သက်လို့တရုတ်ကသူ့နိုင်ငံမှာလည်းတော်တော်ပြင်းပြင်းထန်ထန်လုပ်တယ်သူများကိုပြောတဲ့ဆိုတာလည်းဖြစ်နိုင်တယ်ဒီဟာတွေနဲ့ဆက်ဆံတာမှာဘလို့ဆက်ဆံမှာပါပါညာပါဆိုအဲ့တော့အဓိကကတော့ဗျာတရုတ်ကအရင်တော့ကလို့နှိမ်နှင်ချချပိန်ပိန်ငယ်ငယ်မဟုတ်တော့ဘူးသူကနိုင်ငံတကာဆင်မြင်ပေါ်မှာသူကလည်းအင်အားကြီးနိုင်ငံတစ်ခုနိုင်ငံအဖြစ်တက်လာပြီးဖြစ်တဲ့အတွက်သူကမာမာတင်းတင်းဆက်ဆံလာတယ်ဆိုတော့မှန်တယ်လို့ပြောလို့ရပါတယ်
โอเคဆရာမဆွေးနွေးရကျေးဇူးပါဆိုတော့ဆော့ဆော့ကဟိုကလပ်ဒေါက်တာကလပ်ဆော့ဆော့ဆော့ဆော့ကဆွေးနွေးသွားတဲ့တစ်ချက်ကိုကျွန်တော်ပြန်ဟိုဆွေးနွေးစီရင်တာရှိပါတယ်ဟိုဒီကချင်ကောင်းဆောင်နေနဲ
့ဟိ
ုတွေ့တဲ့အချိန်မှာပေါ့လေဒီဒီနောက်တိုင်းဆန်မန်နေနဲ့ဆက်ဆံရင်းနဲ့ပတ်သက်လို့ဒီပြပြောသွားတယ်ဆိုတော့ဒါဆရာတို့နဲ့တွေ့တဲ့အချိန်မှာလည်းပြောရဲဆိုပြီးတော့ဆော့ဆော့ဆရာတို့ပြောရလည်းရှိပါတယ်ဆိုတော့ဒီကချင်ကောင်းဆောင်နေအနေနဲ့ရောဒီအနောက်နိုင်ငံတွေပဲနေပဲဖြစ်ဖြစ်ပေါ့လေတရုတ်နိုင်ငံနေပဲဖြစ်ဖြစ်ဆက်ဆံရင်းနဲ့ပတ်သက်လို့ဘလို့ပုံစံမျိုးဟိုဆက်ဆံသွားဖို့မျှော်လင့်ထားရလဲဆရာတို့ဘက်က
ဟုတ်ကဲ့ကျွန်တော်တို့မြင်တာကတော့အနောက်နိုင်ငံကတော့ကျွန်တော်လူအခွင့်အရေးကိုဦးစားပေးပြီးမှကျွန်တော်တို့ကိုကိုယ်ပံ့ပိုးနေတယ်လို့ကျွန်တော်တို့အများအားလို့ယုံကြည်စွာနဲ့ဟိုဆက်ဆံနေပါတယ်။ဟိုတရုတ်ကတော့လူအခွင့်အရေးဘက်ကိုမဟုတ်ပေမဲ့သူကတော့ဒီစီးပွားရေးဘက်ကိုဖွံ့ဖြိုးရေးဘက်ကိုသူကပိုပြီးမှအားတန်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဆိုတော့ကျွန်တော်ဒီအာရှ NY နဲ့ကြည့်တဲ့အချိန်မှာမြန်မာစုံကောက်ချန်နယ်ကြည့်အချိန်မှာသူကဒီကျွန်တော်တို့ဤကဒီဟိုပါဗောမြန်မာနိုင်ငံကိုတိုးတက်ထွန်းပြိုးဖို့အတွက်ပဲအဲကျွန်တော်ကိုယ်မြင်လို့သိရှိပါရဲ့အနောက်နိုင်ငံတွေရဲ့ဒီရှုံချပြောဆိုတာမျိုးကိုမယုံဖို့နဲ့အဲ့လို direction ဖောက်ဖို့ဆိုတော့အဲမစ္စတာစုံကလည်းကျွန်တော်နဲ့တွေ့တဲ့အချိန်မှာအဲ့ဟိုသူကဟိုရှင်းပြခဲ့ပါလေဆိုတော့ကျွန်တော်တို့ရဲ့ဟိုကီတီတူထုပြောင်းနေတဲ့ကချင်လူထုအနေနဲ့ပြင်နေတာတော့အနောက်နယ်အနောက်အုပ်စုကတော့လူအခွင့်အရေးအတွက်ကျွန်တော်တို့အတွက်အင်တာမတ်ပဲမရှိနေဖြစ်ဒီအခွင့်အရေးဖြစ်တယ်လို့အဲဒီဘက်မှာလည်းစီးပွားရေးအတွက်တော့ကျွန်တော်တို့အတွက်တော့ဟိုအထောက်အပံ့တော့ပြည့်နေတယ်ဆိုတော့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ဆရာခင်ဆန်းဆောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရေးပြဖို့ထားတာကိုရင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုလည်းရှင်းနေပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီမှာဆက်သွယ်ထားတဲ့ပုံကိုတယောက်လေးလိုင်းပေါ်မှာရှင်းနေပါတယ်အညာမြေအောင်ကြီးဖြစ်ပါတယ်အညာမြေအောင်ကြီးခင်ဗျာသဘောထားဆွေးနွေးတာပဲဖြစ်ဖြစ်မင်းမြင်ညင်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆွေးနွေးကြည့်လာတယ်ကြာအကြောင်းပေါ်ကျွန်တော်ရှိရလဲဆရာမကြီးတွေဆွေးနွေးတော့တာတော်တော်ပြေဆုံးပါတယ်ကျွန်တော်တော့ဒီလိုလိုတော့နိုင်ငံရေးသမားတော့မဟုတ်ပါဘူးဒီလိုအဆင်မပြေပါဘူးကျွန်တော်လက်လမ်းကြည့်တာတော့ကျွန်တော်ဆွေးနွေးပါမယ်ဒီလိုပေါ့ဗျာခင်ဗျားတို့အထူးပြောပြရမလို့ပါဘူးရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာ့ရဲ့ PR တွေကတော်တော်လေးများတယ်ခင်ဗျာအဲ့တော့အနောက်နိုင်ငံတွေကနေပြီးတော့လူ့အခွင့်အရေးပြည်ထောင်စုနဲ့ပေါ့ဗျာအတိုင်းနဲ့ပေါ့နော်အဲ့ဒီမှာတရုတ်ကခြားနာတာအဲ့လိုမတိုင်းဘူးကအဲ့မတိုင်းတဲ့အချိန်မှာတရုတ်ရဲ့ဖြူချမှုကလူငယ်ရေးကောင်စီမှာပြည်သူအာဏာတိုင်းရှင်လည်းဖြစ်တယ်ပေါ့ဗျာကျွန်တော်တို့နိုင်ငံကိုအတိုင်းအတာတစ်ခုပဲလေအခုကြီးပြီးနေတယ်ဗျာနောက်ဒီနေ့ညညကြတော့လေတော်တော်အချက်ချပါတဲ့နိုင်ငံလို့ပဲကျွန်တော်တို့မှတ်ယူရပါတယ်။နောက်အဲ့ဒီပဲပြင်ပြီးချင်းလဲတခါဖြစ်တယ်ဗျာ။နောက်တခါကျွန်တော်တို့မြန်မာနိုင်ငံရဲ့စီးပွားရေးအရာလဲအားကိုးရတယ်ပေါ့နော်။ဒါလည်းဖြစ်ဖြစ်ပေါ့လေကျွန်တော်ဆိုလိုတဲ့တဘောကဟိုသူ့မမာလို့တော့လိတ်ပြီးတော့ဖြစ်တော့မဖြစ်တဲ့အနေထားတော့ဗျာ။အနောက်အုပ်စုတွေတော့ကျွန်တော်အပြည့်ပြောတာတော့မဟုတ်ပါဘူးနော်။ကျွန်တော်တို့နိုင်ငံရဲ့အဓိကလုံခြုံရေးကောင်စီညညကြီးတော့ကပြင်ပြီးချင်းလဲဖြစ်စီးပွားရေးအရာလဲအားကိုးနေရလို့တော့တရုတ်နဲ့တော့အဆင်ပြေအောင်နေတာတော့နဲ့နဲ့တော့ကျွန်တော်တို့အဲ့လိုပဲမြင်ပါလေ
ဟုတ်ကဲ့ပါ
ခင်ဗျာဒီသူကြီးချကြတော့ကျွန်တော်ဆွေးနွေးပြန်မရှိပါဘူ
းဟုတ်ကဲ့
ကျေးဇူးတက်တင်ပါတယ်နော်ဆွေးနွေးပါဝင်လို့ပြန်တာ
ဟုတ်ကဲ့ဒီအညာမြေအောင်ကြီးဆွေးနွေးသွားတဲ့အချက်နဲ့ပတ်သက်ပြီးကျွန်တော်ဒေါက်တာလက်ကျော်စောကိုလည်းဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံအခင်းချင်းရဲ့ဆော့ဆော့သူထောက်ပြသွားတယ်လို့ပေါ့ပြည်တွင်းမှာဒီနိုင်ငံရေးအခြေတဲတွေဟိုပြဿနာတွေလည်းရှိနေတယ်ဆိုတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့လက်ရှိအခင်းချင်းရပေါ့လေဒီပြည်ထောင်နိုင်ငံကိုအနောက်နိုင်ငံတွေထက်တော့ပို့ပြီးတော့ဦးစားပေးဆက်ဆံမှုလိုတဲ့အခြေအနေမှာရောက်နေသလားခင်ဗျာ
ဒီလိုတော့လည်းမဟုတ်ပါဘူးအဲကျမတို့နိုင်ငံကဟိုအခုကပဲပေါင်းစုံကပေါ့နော်နိုင်ငံကြီးကစီးပွားရေးကပဲပေါင်းစုံကချွတ်ချုံကြနေတဲ့အခါမှာကျမတို့ကိုယ်နိုင်ငံကိုကိုဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ဆိုလို့ရှိရင်ဒါအင်ဒီနာချင်းနိုင်ငံကြီးတွေနဲ့လည်းကောင်းအောင်ဆက်ဆံရမယ်တခြားနိုင်ငံတွေနဲ့လည်းကောင်းအောင်ဆက်ဆံကျမတို့နိုင်ငံကိုတန်းတူရည်ရွယ်နော်ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကောင်းကောင်းမွန်မွန်ဆက်ဆံတဲ့နိုင်ငံတွေအားလုံးနဲ့ကိုကောင်းအောင်ဆက်ဆံရမယ်ဒီအပြင်အခုနောက်ဟိုဆရာပြောသွားသလိုပဲဒီအနောက်နိုင်ငံတွေကလည်းကျမတို့အတွက်အတော်အရေးကြီးပါတယ်ဘာဖြစ်လို့အရေးကြီးလဲဆိုတော့ခုနိုင်ငံတကာဒီဗန္ဓာရေးစနစ်တွေနိုင်ငံတကာဟုတ်လားကျန်းမာရေးစနစ်ဒီကိစ္စတွေအားလုံးကိုချုပ်ကင်ထားတာဒီအနောက်နိုင်ငံတွေကချုပ်ကင်ထားတာဖြစ်တယ်အဲ့တော့သူတို့ကဘာတွေပဲပြောပြောဘာတွေပဲကျမတို့အပုတ်ချချကျမတို့အနေနဲ့သူတို့နဲ့လည်းတန်းကောင်းကောင်းမွန်မွန်ဆက်ဆံမှုလို့ရတယ်အဲ့တော့ကျမတို့တိုင်းပြည်အနေနဲ့သူများကတန်းတူဆက်ဆံနိုင်မှုဆိုရင်ကျမတို့ကိုယ်တိုင်ကကိုယ်တိုင်ကိုယ်ပြည်ကိုတကယ်ကိုတည်ဆောက်နိုင်ရမယ်သူများနဲ့တန်းတူရည်တူပြောနိုင်တဲ့အချင်းကြီးရောက်အောင်တည်ဆောက်အောင်မယ်အဲ့ဒီအတွက်လိုအပ်တယ်ဆိုပြီးတော့အခုလုပ်နေတဲ့ငင်းညာရေးဟာတကယ်ကိုအရေးကြီးတာဖြစ်တယ်ဒီအတွက်ဒါကိုလည်းတရုတ်ကအားပေးနေတာပဲအဲ့တော့ကျမတို့ကငင်းတရုတ်ရဲ့သူ့ရဲ့မွန်င်းကအခြေခံအဲသူ့အတွေးခေါ်ကငင်းညာသွားလို့ရှိရင်လူတွေစီးပွားရေးရဖွံ့ဖြိုးတိုးတက်သွားရင်ဘသူမှတိုက်မှာမဟုတ်ဘူးလို့သူကတွက်တယ်သူ့နိုင်ငံကအကြမ်းဖက်ဝါဒကိုလည်းသူကဒီလိုပဲစီးပွားရေးတွေပုံပေးပြီးတော့စီးပွားရေးတွေတိုးတက်အောင်လုပ်ပြီးတော့အကြမ်းဖက်ဝါဒကိုပြောက်အောင်အဲရောသွားအောင်ပေါ့ရတိုက်တာအဲ့တော့ဂျန်နစ်နိုင်ငံတွေကိုလည်းသူကဒီသူ့ရဲ့ mode of development သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်နေသူ့နိုင်ငံရဲ့ဆင်းရဲသားပပျောက်တဲ့နိနာတွေကိုသူဒီလိုပဲတင်ပို့နေတာဖြစ်တယ်အဲ့တော့ကျမတို့နိုင်ငံကကျမဒီမှာသိပ်ပြီးတော့တန်တရားရှိနေတဲ့ကိစ္စတစ်ခုရှိတယ်အဲ့ဒါပါလဲဆိုတော့ကျမတို့နိုင်ငံကအကူအပြောင်းကာလာအဲ့လိုအကူအပြောင်းကာလာမှာနော်တမင်သက်သက်ရှုပ်ထွေးအောင်တော့နိုင်ငံရေးရလူမှုရေးရအမျိုးသားရေးရတချို့ကဖွာနေတယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီအကူပြောင်းကသူကစနစ်တစ်ခုကနေစနစ်တစ်ခုကူးပြောင်းတဲ့အခါမှာနစ်နာသူလည်းရှိတယ်။ဟိုဘာလဲဟိုအကျိုးအမြတ်ရှိသူလည်းရှိတယ်။အဲ့တော့နစ်နာသူများအထူးသဖြင့်စနစ်ဟောင်းကနေပြီးတော့အကျိုးအမြတ်တွေရထားတဲ့လူတွေကဘတော်မှသူတို့ရဲ့အကျိုးအမြတ်တွေကိုလွယ်လွယ်နဲ့ရှော့ပေးမှာမဟုတ်ဘူး။သူတို့အကျိုးအမြတ်တွေအတွက်ကာဝယ်ဖို့အတွက်ထောင်ချောက်တဲ့မျိုးမျိုးထားသွားမှာပဲလုတ်သွားမှာပဲဒါကိုကျမတို့ပြည်သူကကောင်းကောင်းသတိရှင်းစွာနဲ့နေရမယ်အခုနဟိုဗါလဲဟိုအညာပါဆိုလဲသူပြောတယ
်
ကျမအဲဟုတ်ကဲ့သူပြောတယ်လို့ပဲကျမတို့ကဒီအင်းလီနာချင်းနေနဲ့ကတ်နေရတာလေအင်းလီချင်းနိုင်ငံကြီးနေတယ်တရုတ်နဲ့လည်းညာမဖြစ်နေဘူးဟို ကင်ပြန်းနဲ့လည်းရံဖြစ်စရာမလိုအခုတရုတ်လုပ်နေတဲ့ဒီ one belt one road ဆိုတာလေသူကသူ့နိုင်ငံတနိုင်ငံနဲ့ကလုပ်တာမဟုတ်သူကတခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းတွေနဲ့ပေါင်းစပ်ပြီးလုပ်နေတာအဲ့တော့တရုတ်ရဲ့ one belt one road ကရုရှားကလုပ်နေတဲ့ Eurasia economic corridor နဲ့လည်းသူကဆက်တယ်အဲအိန္ဒိယကလုပ်တဲ့အဲဘာလဲ look east လာအဲ့ဒီခုနည်းနဲ့လည်းသွားဆက်တယ်အဲ့တော့အဲ့ဒီဟာတွေကြားမှာကျမတို့ကနေရထိုင်တဲ့လုတ်တက်ကြိုင်တိုင်းကျမတို့နိုင်ငံအတွက်အများကြီးအကျိုးရှိနိုင်တယ်အဲ့ဒါကြောင့်မလို့ဒီလိုတည်ငြိမ်တဲ့ဟိုနိုင်ငံရေးအရတည်ငြိမ်သွားမှကိုဆိုးတဲ့လူတွေကဖွာတာလေတခါလေရှိတတ်တယ်အဲ့ဒါကိုအဲ့ဒီကြောက်တွေကိုကျမတို့အမှန်တန်သတိကြီးစွာထားတဲ့နဲ့ထင်ပါတယ်
โอเคสมัสนี่อ่ะเจี๊ยบอ่ะสรุปดร.ซัมซองก็เลยซวนนี่สิขึ้นมาเลยเราโหตะเกยส่วนเนาะตะยุနိုင်ငံอ่ะဒီမြန်မာနိုင်ငံအိန္ဒိယဖြစ်တယ်လို့ပဲခချင်းပြည်နယ်အတွက်ဆိုရင်လည်းအနည်းဆုံးအိန္ဒိယမှာဆိုတော့ဒီနောက်ပြီးတော့တะยุအနေနဲ့อ่ะဒီခချင်းပြည်နယ်အပါဝင်ဒီမြန်မာနိုင်ငံပြည်တွင်းငင်းငင်းကိစ္စတွေပါလဲထဲထဲဝင်ဝင်ပါနေတာရှိပါတယ်ဆိုတော့ဘယ်လိုကျွန်တော်တို့ဒီပထဝီဝင်နိုင်ငံကြီးအမြင်အနေကြည့်မယ်ဆိုရင်ရောဒီခချင်းတိုင်းငင်းသားတွေအတွက်ရောဒီမြန်မာနိုင်ငံအတွက်ပါဟိုတะยุနိုင်ငံဟိုဒီနောက်ဟုတ်တယ်ဥနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာအနောက်နိုင်ငံထက်တော့ပိုပြီးဦးစားပေးဖို့လိုနေမလားဆရာဆန်ဆောင်ဆွေးနွေးပေးပါဦးခင
်ဗျဟုတ်ဟုတ်ဟုတ်ကဲ့ကျွန်တော်တို့အတွက်တော့အဲ့ဒီအချက်ပေါ်မှာကျွန်တော်တို့ကချင်လူထုကတော့အခုနဟိုဆရာပြောတဲ့အတိုင်းပဲအိန္ဒိယချင်းနဲ့ဖြစ်တယ်ပြီးရင်ကျွန်တော်တရုတ်ပြည်ယူနန်နယ်မှာဆိုရင်ကျွန်တော်ကချင်လူမျိုးတွေတော်တော်များများနေထိုင်တဲ့ဒေသဖြစ်တယ်ဆိုတော့ဟိုဆွေးနွေးချင်းနဲ့နှိဆက်နေတဲ့အဲဒီဖြစ်တယ်ဆိုတော့ကျွန်တော်တို့တက်တော့တရုတ်နဲ့လည်းကျွန်တော်တို့ကဟိုပြတ်လို့မရဘူးတရုတ်နဲ့လည်းဆက်ဆံတဲ့နေရာမှာကျွန်တော်တို့ကဒီကောမွန်ဘူးလို့ဆိုတာကျွန်တော်နားလေရတယ်ပြီးရင်အဲတရုတ်ကတော့ကျွန်တော်တို့အထူးသဖြင့်တော့ဒီကချင်းမှာကျွန်တော်တို့ဒီခရီးရန်ကများတယ်ဆိုတော့အဲတရုတ်ကခရီးရန်ပေါ်မှာသူကအမြဲတမ်းတောက်ဖြစ်တယ်တန်ပြရှိတယ်အနောက်အုပ်စုရဲ့ဟိုထောက်ပံ့မှုအနောက်အုပ်စုရဲ့ဒီကျိုးကိုင်းမှုရှိနေတဲ့ဆိုတာဒီတံပြတော့ရင်းနှီးရှိနေတယ်ပဲကျွန်တော်တို့လည်းဒီကဟိုရာနှုန်းပြယူလာတော့ဟုတ်ဒါပေမဲ့ကျွန်တော်တို့ကတော့ဒီဟိုအနောက်အုပ်စုမှာရဲ့ဒီဖြစ်ရံပါတာမှာအခုကျိုးကိုင်းမှုမရှိတော့ဘူးကိုယ်ချစ်တော့ဘူးကိုယ်ရနေဒီမှာကျွန်တော်တို့ဖြစ်ရံပါတာကိုယုံကြည်ရဲ့ဆိုတော့ကျွန်တော်တို့ပြောပြရှင်းလင်းနေသေးပေါ့ဒါပေမဲ့သူတို့ပြောတော့တော်တော်ဟိုဟာဟိုယုံကြည်မှုတော့သိရှိမယ်မထင်ပါအများအားကျွန်တော်တို့ကအနောက်အိုးဆူနဲ့ဆက်တယ်ဒီမှာဟိုတရုတ်ရဲ့စီမံကိန်းတွေကိုဟိုအနောက်အရှက်လုပ်နေတယ်ဆိုတော့တန်မြတ်စိတ်တော့သူတို့ရှိနေတယ်လို့ကျွန်တော်ရှင်းတယ်။နောက်ရင်းချမ်းရေးမှာလည်းသူတို့ရဲ့ဒီအပါဝင်မှုကတော့ကျွန်တော်တို့ကချင်လူမျိုးတွေအတွက်တော့ဟိုကောင်းတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဘာကြောင့်လဲဆိုတော့အဲသူကလည်းကျွန်တော်တို့ဒီကချင်လူထုတဲ့ဟုတ်တော့အကာအကွယ်ပေးထားတဲ့ဒီအစိတ်ပိုင်းမှာသဘောတရားတွေဟိုသူတို့ပြောပြတာတွေရှိပါတယ်ဆိုတော့အဲကျွန်တော်တို့ဒီပထဝီနေထိုင်ရရောကျွန်တော်တို့ဒီအဲဒီလူမျိုးအစုအနေထိုင်ရရောကျွန်တော်တို့ကတော့ဒီခုနဟိုဆရာမကြီးပြောတယ်လို့ကျွန်တော်တို့ကတော့တရုတ်နဲ့လဲဆက်ဆံရေးအစဉ်ပြေဖို့လိုတယ်လို့ကျွန်တော်တို့ဒီနေကြနေတဲ့လူခွင့်ရချိုးဖို့ခံရတဲ့လူကဲလူဒီအတွက်တော့ဒီကချင်လူတို့အတွက်တော့အနောက်အုပ်စုကလည်းကျွန်တော်တို့ကဟိုဆက်ဆံရေးကဒီကက်ပုံပြီးမြင့်ဖို့ကျွန်တော်တို့ကဟိုလူလာတယ်ဆိုတာဒါကျွန်တော်တို့ရဲ့အမြင်ဖြစ်ပါတယ်ဆိုတာဆွေးနွေးလိုပါတယ
်။ Okay ဒါပေမဲ့တခုရှိတဲ့ဆရာတော်ဒီငင်းငယ်ကိစ္စတွေမှာတစုံတရာအထောက်အကူဖြစ်နိုင်တယ်ဆိုရင်လည်းခုဒီတရုတ်ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေဒီကချင်ပြည်နယ်ထဲမှာရှိနေတာတွေနောက်ဒီမြေဆုံစီမံကိန်းလိုကိစ္စတွေကြောင့်ဒီလူမှုရေးတို့ပတ်ဝန်းကျင်တို့စသဖြင့်အနောက်လက္ခဏာတွေရောကြုံရနိုင်စရာတွေရှိလာဒီတရုတ်နိုင်ငံရဲ့ရင်းနှီးနှီးဆက်ဆံရေးအဖြစ်ဒီလိုကိစ္စတွေကလည်းပိုတိုးလာနိုင်တယ်ဆိုတော့ဒါတွေရောအနောက်လက္ခဏာရက်ခတ်မှုတွေကြုံရနိုင်တဲ့အလားအလာတွေမရှိနိုင်ဘူးလား။
ကျွန်တော်တို့လည်းအဲ့ဒါကိုစိုးရင်လေဒါကြောင့်မို့ကျွန်တော်တို့ကဒီစီးပွားရေးဒီဆိုတဲ့နေရာမှာကျွန်တော်တို့ကတော့အကန့်တတ်တော့ကျွန်တော်တို့ရှိပေးခြင်းတယ်ဘာလို့လဲဆိုတော့အခုမြစ်ဆုံလိုဟာမျိုးကျွန်တော်ဒီတစ်တော်ဒီချုံကြီးတာမျိုးဒီကျော့ဒီတဘာဝဒီတပ်တုဒီတိုးခေါ်တာမျိုးကြတော့စီးမရှိကမ်းမရှိအဲ့ဒါမျိုးလောက်တာကိုကျွန်တော်လူထုကတော့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ဒီကောင်းဆောင်တွေကိုလည်းဒီအကန့်တတ်အဖြစ်ပေါ့ဒါလို့စီးပွားရေးခုမျိုးမို့လို့အတော့ကျွန်တော်နားလေလေဒါပေမဲ့ဟိုဗျံပဒါဟိုစီးပြီးမြက်ကမ်းမြက်အဲ့ဒါမျိုးလုတ်တာဦးတော့ကျွန်တော်တို့လက်မခံနိုင်ဘူးကျွန်တော်တို့စီမှာအတွေ့အကြုံတွေရှိပါတယ်တရုတ်ကဥမာတက်ထုတ်တယ်ဆိုရင်အမြက်ကပါတူးသွားတာတွေနောက်ပြီးမှဒီဟိုတတ်တူတူးပေါ်တဲ့နေရာမှာလဲဒီဟိုဒီဟိုစီးမရှိကမ်းမရှိတော့ဒီအစိတ်ဒီဟိုဘောဒီဓာတုဗေဒဒီတုံးတာတွေ ဟိုတော်တော်ကိုကျွန်တော်တို့ဒီဒုက္ခပြီးခဲ့တယ်ဆိုတာကျွန်တော်သိတော့ဒီလိုပိုင်းမှာတော့ကျွန်တော်လက်မခံနိုင်ပါဘူး။ဒါပေမဲ့စီးပွားရေးကိုစနစ်တကျသူ့ရဲ့လူအခွင့်အရေးကိုကြည့်ပြီးမှလုပ်တဲ့ဖွံ့ဖြိုးမှုကိုတော့ကျွန်တော်တို့ဒါလက်ခံလို့ရပါတယ်။
ဟုတ်ကဲ့ဆရာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဖို့အတွက်ကိုကျွန်တော်တို့အီးမေးလ်တွေမှတ်ချက်တွေပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒီထက်ကစားစောင်းအရင်ဖော်ပြခြင်းပါတယ်အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျပြည်တွင်းနိုင်ငံရေးဒီမိုကရေစီပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပိုင်းတွေအားလုံးလိုလိုမှာလိုအပ်ချက်တွေကြီးမားနေတာကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမှုလိုအပ်တယ်လို့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတိတ်မွေ့ညင်သာဖို့လည်းလိုတယ်လို့ယူဆမိပါတယ်အထူးသဖြင့်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ဝါဒေတာမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးဟာတရုတ်နိုင်ငံနဲ့နိုင်ငံရေးစီရေးစီးပွားရေးအရလုံးဝမလွတ်ကင်းကြတဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်နိုင်ငံကိုလုံးဝချမ်းလက်ထားလို့မရနိုင်ဘူးလို့ယူဆမိပါတယ်။ဒါပြင်ရခိုင်ရေးနဲ့ပတ်သက်လို့ကုလသမဂ္ဂမှာအခြေတင်ဆွေးနွေးကြတဲ့အခါမြန်မာဘက်ကအခိုင်အမာယက်တီပေးနေတာကလည်းတရုတ်နဲ့ရုရှားတို့ပဲဖြစ်ပါတယ်။ဒါပေမဲ့အစိုးရအနေနဲ့ဒီလိုယက်တီပေးနေတာကြောင့်ဒီမိုကရေစီရေးမှာတခြားလုံးအဖက်ဖက်ကအားပေးကူညီခဲ့ကြတဲ့အနောက်နိုင်ငံတွေနဲ့နှွေထွေးတဲ့ဆက်ဆံရေးတွေကိုဥပိ္ပခာမပြုခဲ့သလိုအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းမှုအမြဲကြိုးပမ်းနေတယ်လို့ယူဆမိပါတယ်။အကြောင်းကတော့ကျွန်တော်တို့ပြည်သူများစုဟာတရုတ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးစီးရေးလူမှုရေးအရဂုတ်သွေးဆုတ်တာကိုအများကြီးခံစားနေရတာကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်လာဖို့အမြဲမျှော်လင့်နေကြပါတယ်။သို့သောရခိုင်အရေးကြောင့်အနောက်နိုင်ငံတွေဟာစစ်ကောင်းဆောင်တွေကိုအရေးယူမှုတွေစတင်ရာကအစိုးရပါတနွေငင်းတစဉ်ပါဖြစ်သွားရတာကြောင့်အစိုးရနဲ့ဆက်ဆံရေးတရုတ်ဖက်လေးတာသွားတယ်လို့ထင်ရပေမဲ့တကယ်တမ်းအစိုးရနဲ့တရုတ်ဆက်ဆံရေးဟာအရင်စစ်အစိုးရအဆက်ဆက်ကဆက်ဆံခဲ့တဲ့စစ်ရေးစီးပွားရေးနိုင်ငံရေးသဘောတူညီမှုတွေကိုချင်းခွင်ရှာညှိနေတဲ့သဘောထက်မပိုပါဘူးလို့ပဲယူဆမိပါကြောင်းခင်ဗျာ
ဟုတ်ကဲ့ဒီမောင်တသနာရဲ့ပေးစာမှာတော့ဒီစီးပွားရေးပြည်တွင်းငြိမ်းချမ်းရေးနိုင်ငံကဆက်ဆံရေးကိစ္စတွေမှာတရုတ်ကိုအားမကိုးလို့မရတဲ့အခြေအနေတွေကိုထောက်ပြထားပါတယ်။နောက်ကျွန်တော်အခုဒီဆွေးနွေးနေတဲ့ဥမာပဲဒီ Facebook ကနေမှတ်ချက်ပေးထားတာတချို့လည်းရှိပါတယ်။တယောက်ကတော့ပြင်းငိမ့်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့တရုတ်ကိုမယုံကြည်သင့်ပါတဲ့လူရင်းပြောရင်မြန်မာတမျိုးသားလုံးမညီညွတ်လို့အခွင့်ကောင်းယူနေသူလို့မြင်ပါတယ်ဆိုပြီးသူကရေးပါတယ်။တချို့စာတွေလည်းရှိပါသေးတယ်မတ်ဆုမွန်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ဒီကျွန်တော်ပမာဏဖိုးကြီးပါဆိုတဲ့အကောင်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေထားမှာတော့တရုတ်ကိုယုံလို့ပုံလိုက်ရင်ဖြစ်ကုန်ပါမယ်တဲ့တယံဇာတတွေမကလူပါကုန်ပါမယ်တဲ့ဒါပေမဲ့လည်းမပေါင်းမခေါ်လဲမရတဲ့ခြံချင်းကပ်နေသူဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်စီးပွားရေးပညာရေးအဆရှိသဖြင့်အနာဂတ်တိုင်းအတွက်ထာဝရမိတ်ဆွေမထားသလိုထာဝရရန်သူလည်းမလုံးမိဖို့လိုပါတယ်တဲ့အနောက်အုပ်စုရောတရုတ်ကိုရောသူတို့ရဲ့ကစားကန်အဖြစ်နဲ့ရှိမနေပဲသူတို့ကသာသူတို့ကိုယ့်ရဲ့တိုင်းပြည်အနာဂတ်အတွက်လူသလိုအသုံးချတတ်ဖို့အရေးကြီးပါကြောင်းအကြံပြုလိုပါတယ်တဲ့ဒေါက်တာကျော်ရှိန်းဆိုတဲ့အကောင်ကတော့လက်ရှိအနေထားအရအနောက်ကမလာတော့လဲအရှိကိုမျော်ရတာကတဘာဝကြတယ်လို့ပဲပြောပါရစေတဲ့သို့တော်လည်းပဲစဉ်းစားပြီးမှလှုပ်တာကပိုကောင်းပါလိမ့်မယ်တဲ့ပွဲလန့်တော့ဖြာခင်းတဲ့သူတွေနဲ့တော့မစုံစည်ချင်ပါဘူးတဲ့ယနေ့ပြည်တွင်းမှာဖြစ်နေတဲ့အခက်အခဲတွေအဖို့အထစ်တွေကိုပြေလည်အောင်ဖြေရှင်းနိုင်မယ်ဆိုရင်ဩဇာထွားနေတဲ့တရုတ်ကိုအနောက်ထပ်ပို့ပြီးဦးစားပေးစရာမလိုသေးပါတဲ့အစွမ်းကုန်လုံပြတင်ပါတယ်အသွေးကိုယူတယ်အသားကိုယူတယ်ပြီးတော့လူကိုပါယူတယ်ဆိုတဲ့အဖြစ်မျိုးထပ်မံမတွေ့ကျင်တော့ပါကြောင်းဗျာဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါစာရည်ထဲမှာတော့ဒီမြန်မာစိုးရအနေနဲ့နိုင်ငံရေးလူခွင့်ပြဿနာတွေကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးခက်တန်းတန်းဖြစ်နေတဲ့အချိန်မှာတရုတ်ကအခွင့်ကောင်းယူရဆိုတဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့ဟိုဆီယမ်ဒေါ်လာကျော်ဆိုဆွေးနွေးစီခြင်းမှာလည်းဒီလိုမျိုးပေါ်လေကဲလို့အခွင့်ကောင်းယူခဲ့တယ်ဆိုရင်တော့အခွင့်ကောင်းယူလို့မရအောင်မြန်မာနိုင်ငံဘက်ကစောင့်ရန်ရှောင်ရန်အနေနဲ့ရောကျွန်တော်တို့ဘာတွေကိုယ့်ဘက်ကကြိုတင်ကာကွယ်ထားနိုင်တာအစီအမံတွေလုပ်ဖို့လိုမလဲ
အဲ့ဒီဟာကတော့လေအခုကျမတို့ရဲ့အဲတိုင်းပြည်ရဲ့ပြည်ပင်ပြောင်းလဲရေးစနစ်ကိုပုံမှုခိုင်မာအားကောင်းအောင်လုပ်ဖို့လိုတယ်။ကျမတို့ကကိုယ့်ပြည်သူလူထုရဲ့အကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတရားရတဲ့ဒီမိုကရေစီစနစ်စစ်မှန်တဲ့ဒီမိုကရေစီစနစ်ရဖို့အတွက်ကြိုးစားရမယ်။ဒီအတွက်ဒီကျမတို့တိုင်းပြည်လုံးရဲ့ဒုက္ခအဖုံဖုံရဲ့မြပြခံတဲ့စစ်အာဏာရှင်စနစ်ကိုပြုတ်အောင်ကိုလုပ်ရမယ်။တဖြည်းဖြည်းနဲ့ကိုပြုတ်အောင်လုပ်ရမယ်။အဲ့လိုလုပ်ပြီးမှကို့အစိုးရကကို့တိုင်းသူပြည်သားရဲ့အကျိုးစီးပွားကိုကိုစားပြုတဲ့အစိုးရရရင်ဘယ်သူလာလားတရုတ်လာလားဂျပန်လာနော်။ဘာလဲအနောက်နိုင်ငံတွေလာလားအိန္ဒိယလာလားဘာမှပူကြမလို့။အဲ့အစိုးရကစနစ်တကျကိုရတဲ့ရထိုက်တာတွေကိုကိုရအောင်ဟိုရှာကြံပြီးတော့ရှာဖွေပေးမယ်ပြည်သူလူထုကိုပြန်လဲပြီးတော့ဒီရရှိတဲ့အကျိုးစွာစီးပွားကိုဝင်ရပေးမယ်ရသမျှကိုယ့်အိတ်ထဲထဲတဲ့အစိုးရမျိုးဝင်နေတော့ဖြစ်ကုန်မဖြစ်ဘူးအဲ့ဒါကြောင့်မလို့ပမာပြည်သူတွေအနေနဲ့ဒါကိုအစိုးရရဲ့အစိုးရရဲ့လုပ်ပုံကိုင်းကြီးတွေကိုအမြဲတမ်းစနစ်တကျကြည့်ရှုပြီးတော့မိမိ အကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတည်းရရရှိနိုင်တဲ့စနစ်တကူပြည်ပြည်ပြင်းပြင်းပေါ်လာရေးကိုလူတိုင်းစူးစမ်းတင်ပါတယ်အဲ့ဒါဟာအဓိကအချက်ပါပဲ
ဟုတ်ကဲ့ခင်ဗျဆိုတော့ဟိုဒေါက်တာကလန်ဆန်ဆောင်လည်းဆွေးနွေးစီရင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေသွားသွားပြည်သက်တွေထဲမှာမှတ်ချက်ပေးသွားသလိုပေါ့လေတရုတ်နိုင်ငံကဒီမြန်မာနိုင်ငံရဲ့အချက်တွေကိုအခွင့်ကောင်းယူနိုင်တဲ့နဲ့အခြေအနေရှိတယ်ဆိုတော့ဒီလိုအခွင့်ကောင်းယူခြင်းနဲ့ယူလို့မရအောင်ဆိုရောဒီကချင်ပြည်နယ်တဲကတာဝန်ရှိသူတွေအပိုင်းကပဲဖြစ်ဖြစ်ဒီပြည်အောင်စုဆိုအနေနဲ့ပဲဖြစ်ဖြစ်ဟိုလုံတင်တာဆောင်ရံရှောင်ရံနေဘာတွေများရှိမယ်လို့ဆရာတော်အနေနဲ့သုံးသပ်မိလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီတရုတ်နဲ့ဆက်ဆိုင်ရေးမှာအခုနပြောတဲ့အတိုင်းပဲဒီကျွန်တော်တို့ဒီသူတို့ဒီတန်တမာတွေနဲ့ပြောဆိုဆက်ဆံတဲ့အချိန်နောက်ပြီးမှငယ်ဆက်မှရှိတဲ့ဒီသူတို့ရဲ့အရာရှိတွေနဲ့ပြောဆိုဆက်ဆံတဲ့အချိန်မှာသူတို့ရဲ့သဘောထားတော့ဒီသူတို့ရဲ့ယဉ်ယဉ်မြုပ်နှံမှုကမြန်မာပြည်မှာတော်တော်ကိုယဉ်ယဉ်မြုပ်နှံထားတယ်ဆိုတော့ဟိုသူတို့ကဒီအကျွေးရှင်လို့ကျွန်တော်အကျွေးပြန်ခံရတဲ့ပုံစံမျိုးတော့ရှိပါတယ်ဆိုတော့ကျွန်တော်တို့ကဒီဆောင်ရံနဲ့ဆောင်ရံဆိုတဲ့နေရာမှာကျွန်တော်တို့ကတော့ကျွန်တော်တို့ဒီကချင်ဒေသရဲ့အတွေ့အကြုံရတော့ဟိုဒီကျွန်တော်တို့မူအရေးကြီးပါတယ်ကျွန်တော်တို့သူတို့နဲ့ဒီစီးပွားရေးတုံးတဲ့နေရာမှာဖြစ်ဒီနိုင်ငံရေးမှာပဲဖြစ်ဒီမူပေါင်းကိုကျွန်တော်တို့ principle ထားပြီးမှကျွန်တော်တို့ဟိုလုပ်တာမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကလည်းအခုရရရှိအခုရရနိုင်တယ်လို့ကျွန်တော်တို့ကတင်တာမှုကိုလည်းရှင်းချနိုင်ပါတယ်။ဒါမှမဟုတ်ဒီအခုနောက်ပြတဲ့အတိုင်းပဲအလုံးကျွန်တော်တို့ဒီဟိုဟာခွင့်ပြုမယ်ဆိုရင်တော့ဟိုကျွန်တော်တို့အလုံးဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကချင်လူထုကလည်းအဲ့လိုမြင်ပါတယ်။ဒါကြောင့်မို့ဒီကြီးစွာနဲ့ကျွန်တော်တို့ကိုယ့်ရဲ့ stand ကိုကိုယ်ခိုင်မအောင်ရပ်တည်ပြီးမှဆက်ဆံဖို့ကတော့အရေးကြီးဆုံးပဲလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။
โอเคပြည်နယ်ဆွေးနွေးပေးခဲ့တဲ့ချင်းနှစ်ချင်းအတင်းတော် KBC ကဆရာတော်ကလမ်ဆန်ဆောင်တရုတ်နိုင်ငံခြေဆိုင်မြန်မာအရေးအခက်ခဲဒေါက်တာလှကျော်စောကိုရိုင်းပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီစနေညတရက်လေးလိုက်အစီအစဉ်ကိုမနေ့ဖြန်တနင်္ဂနွေနေ့မနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးသနာကျော်ကတစ်လှည့်ပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်အောင်စုမှာအစိုးရရန်နေရာတစ်စိတ်တစ်ပိုင်းရပ်ထားရတဲ့ကိစ္စနဲ့နေဆက်လုံုံရေးကိစ္စတို့နဲ့ပတ်သက်လို့ဒီကနေ့စနေနေ့မှာအရေးကြီးတဲ့ကြေညာချက်ထုတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒေသဆန်တော်ချိန်ညနေ3:00မှာအင်မီရောကနေပြီးတော့သမ္မတထရမ့်မိန့်ခွန်းပြောမှာဖြစ်ပြီးတော့သူ့ရဲ့အဆိုတောင်ပိုင်းနယ်စပ်ကလူသားချင်းစာနာမှုနဲ့ဆက်နွယ်တဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ပြောကြားမယ်။တောင်ပိုင်းနယ်စပ်ကိုလုံခြုံအောင်မထိန်းထားနိုင်ဘူးဆိုရင်တော့တို့တွေကတိတ်ကိုညံနေတဲ့တနာစရာတရဝါတွေပဲလို့သမ္မတကပြောပါတယ်။မက္ကဆီကိုနိုင်ငံအလဲပိုင်းမှာတောက်ကြနေတော့ကရိုးစိတ်နေတဲ့ရေနံပိုက်လိုင်းပောက်ကွဲခဲ့တာကြောင့်ထိဆုံးသူအရေအတွက်က66ယောက်ရှိသွားခဲ့ပြီဖြစ်တယ်လို့ဟီလ်ဒါကိုပြည်နယ်တာဝန်ရှိသူတွေကပြောကြားသွားပါတယ်။ဒါ့ပြင်နောက်ထပ်86ယောက်ထက်မနည်းလည်းဒဏ်ရာရရှိခဲ့တယ်လို့မက္ကဆီကိုစစ်တီမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဟီလ်ဒါကိုပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖာယက်ကပြောပါတယ်။ဟီလ်ဒါကိုပြည်နယ်ကရေနံပိုက်လိုင်းကနေရေနံတွေကိုတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုက်လိုင်းယိုစိမ့်တာနဲ့ပောက်ကွဲမှုဖြစ်ပွားခဲ့တာဖြစ်တယ်လို့မက္ကဆီကိုအာဏာပိုင်တွေကအဆိုပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကဖုန်ကြီးကြောင်တကြောင်ကိုတပ်နက်သမားတွေဝင်ရောက်ပြီးတော့ပြစ်ခတ်ခဲ့လို့ဖုန်ကြီးနှစ်ပါပြန်လွန်သွားပြီးတော့နောက်ထပ်နှစ်ပါဒဏ်ရာရရှိသွားတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ပြန်လွန်သွားတဲ့ဖုန်ကြီးနှစ်ပါးမှာတော့တပါးကကြောင်းထိုင်စီရတော့ဖြစ်ပါတယ်။ဒါကတိတ်ကိုတည်ငြိမ်မှုမရှိတဲ့ထိုင်းတောင်ပိုင်းနာရတီဝက်ခရိုင်မှာ3နှစ်ကျော်ကာလအတွင်းမှာပထမဆုံးဖြစ်တဲ့တိုက်ခိုက်မှုဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကဘာလီဘုံခွဲသူတွေနဲ့တခြားစစ်သွေးကြွတွေယုံကြည်လေးစားတဲ့အစ္စလမ်ဘာသာရေးကောင်းဆောင်အဘူဘကာဘာရှာကိုအင်ဒိုနီးရှားနိုင်ငံကပြန်လွှတ်ပေးလိုက်ပါတယ်။သူ့ရဲ့အစွန်းရောက်အယူအဆတွေကိုဆွတ်လွတ်တော့မယ်ဆိုတဲ့အချက်ကြောင့်အင်ဒိုနီးရှားသမ္မတကသူ့ကို1015နှစ်ချမှတ်ထားတာကနေပြီးတော့ရှော့ပြီးတော့ပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်ရှင်။
တရေချင်းချုပ်ကိုမဲရေးတာနာကျော်ကတင်ပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်မိဂန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇန်နဝါရီလ19ရက်စနေ